Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် April 10ရက်တောက်ကြနေနေနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ Lightometer 24 32နဲ့40တို့ကနေဒိုက်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုအတွက်တန်လျာရှိသူကိုဘရက်နဲ့ဘရက်ဆဲလ်နေစိတ်ဘုံခွဲမှုနဲ့ပါအလို့ရှိနေတဲ့သူ့ရဲ့ပုံပွားတဲ့ဗီဒီယိုတစ်တခုကိုဘယ်လ်ဂျီယမ်ရဲတွေကစစ်တပ်ပရင်းနေမှာထုတ်ပြန်လိုက်ပါတယ်စီးရီးယားနိုင်ငံဒမတ်စကပ်မြို့ရောအရှိမြောက်ပိုင်းဘီလတ်မြေဆက်ယုံကလုတ်သား300လောက်ကို IS စစ်သွေးတွေကတစားကံဖြစ်ဖမ်းဆီးခဲ့ပါတယ်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုလို့ဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီဒေါက်ခင်မြတ်သက်ရေမြန်မာနိုင်ငံမှာတော့ဒီကနေ့အကျဉ်းတော်အသီးသီးကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာမယ်ဆိုတဲ့သတင်းတွေကြောင့်မိသားစုဝင်တွေတွားရောက်ကြိုဆိုကြဖို့ပြင်ဆင်နေကြပါပြီ။ဒီအကြောင်းသတင်းအစီအစဉ်နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။ဒါအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်မနေ့ကထုတ်ပြန်တဲ့ကြေညာချက်အပေါ်မှာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးတွေကကြိုဆိုလိုက်ပါတယ်
။ Amnesty International welcomes Dawan San Suu Kyi's announcement that the new government will take steps
ဒါကတော့ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါဒီကြေညာချက်ပေါ်ကြိုးစိုးကြောင်းနဲ့ပတ်သက်လို့လည်းအပြည့်စုံကိုသတင်းစီစင်စင်ပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့တောက်ချာနေနေတဲ့အတိုင်းတင်ဆက်နေကြကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပါအောင်ရှင်
ပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုအတွက်တန်လျာရှိသူကိုဘယ်လ်ဂျီယမ်နိုင်ငံကနေပြန်ပြီးပို့ဖို့အတွက်ရတတပတ်အနည်းငယ်ပို့ချနိုင်တယ်လို့သူ့ရဲ့ရှေ့နေကပြောနေချိန်မှာပဲဘရက်ဆဲလ်လေဆိပ်ဘုံခွဲမှုနဲ့ပါအလို့ရှိနေတဲ့သူ့ရဲ့ပုံပါတဲ့ဗီဒီယိုအစ်တစ်ခုကိုဘယ်လ်ဂျီယမ်ရဲတွေကစစ်တပ်ပရင်းနေမှာထုတ်ပြန်လိုက်ပါတယ် Flemish Belgium Dutch ဘာသာပြင်သစ်ဘာသာတွေနဲ့ရဲတွေဖြန့်ဝေခဲ့တဲ့ဒီဗီဒီယိုထဲမှာ March 22ရက်Zaventem လေးစိတ်ဘုံပောက်ကွဲမှုအပြီးမိနစ်ပိုင်းကပုံတွေကိုပြသထားတာဖြစ်ပြီးလွတ်မြောက်သွားပုံရတဲ့မသေးပဲကြံခဲ့တဲ့တက်တရမြောက်တန်တရာရှိသူရဲ့ပုံတွေကိုတွေ့ရပါတယ်။သူ့ကိုသတင်းတွေထဲမှာအုတ်ထုံတယ်လူလို့ဖော်ပြလို့ရှိပါတယ်။ဒေတာသတင်းတွေမှာအရင်ကတော့ဒီလူရဲ့ပုံတွေကို Zaventem လေးစိတ်ဘုံပောက်ကွဲမှုမဖြစ်ခင်အချိန်ကလုံခြုံရေးကင်မရာဗီဒီယိုထဲမှာတွေ့ရတာကိုဖော်ပြကြပါတယ်။ဂျက်ကင်အပားကိုဝတ်ပြီးအုတ်ထုံဆောင်ထားတဲ့သူဟာအသေးကံဘုံခွဲသမားတွေဖြစ်တဲ့Ibrahim El Bagaru နဲ့ Nadim Lateru တို့ဘေးမှာအတူတွဲလျှောက်သွားနေတာဖြစ်ပြီးသူတို့၃ယောက်စလုံးမှာအိတ်တွေနဲ့ပစ္စည်းတန်လှဲတွေကိုတွန်းသွားနေကြတာဖြစ်ပါတယ်။အောက်ခြေမှာ Flemish နဲ့ပြင်သစ်စာတန်းထိုးထားတဲ့ရဲကထုတ်ပြန်တဲ့အခွေမှာတော့ဒီတတရလူဟာဘုံပေါက်ကွဲခဲ့တဲ့မနေ့9:58 မိနစ်နောက်ပိုင်းလေးစိတ်ကနေထွက်ခွာသွားတာကိုပြသထားပါတယ်။ပထမမှာသူဟာလမ်းလျှောက်နေပေမဲ့နောက်မှာစပြီးပြေးခဲ့တာပါ။ဒါပေမဲ့အခုပုံအစ်စ်တွေမှာလည်းသူ့ရဲ့မျက်နှာကိုတဲတဲကွက်ကွက်မမြင်ရပါဘူး။ Belgium Anabanri ရဲ့အဆိုရသူဟာ Zaventem မြို့နယ်ကိုဖြတ်ပြီး10ကီလိုမီတာကျော်ကျော်လောက်လမ်းလျှောက်သွားခဲ့ပြီးမနေ့9:50လောက်မှာလမ်းဆောင်မှာသူ့ပုံပျောက်မသွားခင်အထိ Brussels မြို့က Schaffig ရက်ကွက်အထိရောက်သွားတာတွေ့ရတယ်လို့ပြောပါရယ်။နောက်ပိုင်းဆက်ပြတဲ့ပုံတွေမှာတော့သူ့ကိုရှက်အင်ဂျင်နဲ့တွေ့ရတာမို့သူဟာဂျက်ကင်အင်ဂျင်ကိုလမ်းမှာလွှင့်ပစ်ခဲ့တယ်လို့ရဲကပြောပါတယ်။သူဝတ်ထားတဲ့ရှက်အင်ဂျင်ဟာအပြာနုရောင်ဖြစ်ပြီးဘောင်းဘီအရင်နဲ့ဖနက်ကအောက်ခံအဖြူရောင်နဲ့ဖနက်ညိုကိုစီးထားတယ်လို့ဆိုပါတယ်။ဘရက်ဆဲလ်၄စိတ်တိုက်ခိုက်မှုနဲ့မစ်ပစ်ဘူတာယုံဘုံပေါက်ကွဲမှုတွေကြောင့်တေဆုံးရသူဟာ32ဦးရှိပြီး340ကျော်ဒဏ်ရာရခဲ့တာဖြစ်ပါတယ်
။ရုရှားသမ္မတဗလာဒီမာပူတင်ကပနားမမှတ်တမ်းပေါက်ကြားမှုမှာဆက်ဆွဲခံထားရခဲ့တဲ့သူ့ရဲ့အနီးဆုံးပတ်သက်သူတွေထဲမှာအကျင့်ပြက်လက်စားမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်။တကဘာလုံးကိုရိုက်ခတ်သွားခဲ့တဲ့ဒီပနမဥရိကျိုးဆောင်ဖွဲ့ရဲ့အထောက်အထားပေါ်ကြားမှုမှာသမ္မတပူတင်နဲ့နှိစက်သူတွေအဓိကပတ်သက်နေကြောင်းတွေ့ရှိခဲ့ပေမဲ့သမ္မတပူတင်ကတော့ဒါဟာအနောက်နိုင်ငံတွေကရုရှားကိုတိုက်ခါချအောင်လုပ်တဲ့လှုပ်ရှားမှုသာဖြစ်တယ်လို့ဖြစ်တင်လိုက်ပါတယ်။ ရုရှားအစိုးရအတိုင်းဝိုင်းမှာလည်းဒီပေါက်ကြားမှုပေါ်တိတ်ခိမထားပဲရှိနေခြင်းမှာစင်ပီတာစပတ်မျိုးကသတင်းမီဒီယာဆွေးနွေးပွဲတစ်ခုမှာမေကွန်းပြောခဲ့တဲ့သမ္မတပူတင်ကဒီပေါက်ကြားမှုဟာသူ့နိုင်ငံကိုပုံငင်ခံနေတယ်လို့ပုံပေါ်လာအောင်နိုင်ငံထဲမှာပြည်သူတွေကအစိုးရကိုအယုံကြည်မရှိအောင်ပြည်သူနဲ့အစိုးရကြားပြဿနာတက်အောင်လုပ်တာပဲဖြစ်တယ်လို့ပြန်ဆွဆွဲလိုက်ပါတယ်ရုရှားပြည်သူတို့ကလည်းအာဏာရှိသူတွေပစ္စည်းဥစ္စာလဲကျွယ်ဝလာတာကိုလက်ခံပေးတဲ့သဘောပြနေချိန်မှာရုရှားကသုံးသက်သူတွေကလည်းဒီပနားမမှတ်တမ်းထဲမှာသမ္မတပူတင်အနေနဲ့ဒီရာဇဝတ်မှုမှာဓာတ်ရိုက်ပတ်သက်နေရဆိုတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဆိုနေပါတယ်အခုလိုအချိန်မှာအမေရိကန်ရဲ့ကဘာတလွှားထောက်လန့်မှုကိုဆန့်ကျင်ပြီး WikiLeaks ပေါက်ကြားမှုလွတ်ဆောင်ခဲ့သူဂျီလန်အဆန်းပြောခဲ့တာကိုသမ္မတပူတင်ကကိုးကားလိုက်ပြီးဒီပနားမမှတ်တမ်းစုံစမ်းမှုနောက်ကွယ်မှာလည်းအမေရိကန်ဆိုရရှိနေတယ်ဒါကို WikiLeaks ကသက်သေပြထားတယ်လို့ပြန်ဆွဆွဲလိုက်ပါတယ်တကယ်တော့ရုရှားနိုင်ငံမှာလူများစုကဒီပနားမပေါက်ကြားမှုကိစ္စကိုအလေးမထားလို့ဖြစ်နေချိန်မှာနိုင်ငံရဲ့နာမည်ကျော်အဂတိလိုက်စားမှုတိုက်ဖြတ်ရေးလွှတ်ဆောင်နေသူ Alexei Navalny ကတော့ဒီပနားမမှတ်တမ်းပေါက်ကြားမှုကနေဆိုးရတဲ့နောက်ဆက်တွဲတွေရုရှားနိုင်ငံမှာဖြစ်လာနိုင်တယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
။ Syria နိုင်ငံ Damascus မြို့ရဲ့ရှေ့မြောက်ပိုင်းမှာဘီးလက်မြေဆက်ယုံလုပ်သား300လောက်ကို IS စစ်သွေးကြွတွေကဒဇာကန်ဖြစ်နေဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ Syria အစိုးရရုပ်သံကပြောပါတယ်။အလုသမားတွေဟာ Albania ဘီးလက်မြေကုမ္ပဏီကဖြစ်ပြီးသူတို့ကိုဒူမီယာမြို့နောက်ကိုဖမ်းဆီးခေါ်ဆောင်သွားတာလို့သတင်းတွေမှာဖော်ပြပါတယ်။ကုမ္ပဏီတာဝန်ခံအရာရှိတွေကတော့သူတို့ရဲ့အလုသမားတွေနဲ့အဆက်အသွယ်မရသေးဘူးလို့ပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာတုန်းက IS စစ်သွေးကြွတွေကဒူမီယာမှာရှိတဲ့စစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်သား12ဦးသေဆုံးသွားပါတယ်။ Syria အစိုးရကအဲ့ဒီဒေတာတဝိုက်ကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖြင့်လေကြောင်းတိုက်ခတ်မှုတွေလုပ်ပြီးတုံ့ပြန်ခဲ့တာပါ။စစ်သွေးကြွတွေဟာတနင်္လာနေ့ကဘီးလက်မြေဆက်ယုံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအလုသမား250ကျော်လောက်ပျောက်ဆုံးနေတယ်လို့ဒေတာကံတွေကပြောပါတယ်။ဒူမီယာဟာနိုင်ငံအရှေ့ပိုင်း IS တွေထိန်းချုပ်ထားတဲ့နယ်မြေနဲ့အနောက်ဘက်ကဒဘုံတွေထိန်းချုပ်ထားတဲ့နယ်မြေကြားတရှိတယ်မျိုးဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ပိုင်း၄စိတ်နဲ့ဒဟဘေးဆက်ယုံတွေအပါအဝင်အရေးပါတဲ့နေရာအများအပြားကိုတော့အစိုးရကထိန်းချုပ်ထားတာဖြစ်ပါတယ်။
အမေရိကန်နဲ့ပင်လယ်ကူ၏မဟာမိတ်တွေအနေနဲ့ဒီဒေတာအတွင်းမှာအီရန်ရဲ့မတိမငင်ဖြစ်အောင်လှုပ်ဆောင်နေမှုတွေပေါ်စိုးရိမ်မှုတွေကိုယ်စီရှိနေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျန်ကယ်ရီကမနေ့ကထုတ်ပြောလိုက်ပါတယ်။ GCC လို့တော့ခေါ်တဲ့ပင်လယ်ကူ၏ပူးပေါင်းဆောင်ရွက်ရေးကောင်စီကဝန်ကြီးတွေနဲ့ဆွေးနွေးပွဲလုပ်ပြီးမှဝန်ကြီးကယ်ရီကအခုလိုပြောလိုက်တာဖြစ်ပြီးအီရန်ရဲ့အခုလိုရန်စစော်ကားမှုတွေကိုဆက်ပြီးရင်ဆိုင်ခုခံရှော့ချသွားမယ်လို့ဆော်ဒီအာရေဗျာနိုင်ငံခြားရေးဝန်ကြီးအတလ်အယ်ဂျူဘီယာနဲ့အတူတွဲပြီးပြောလိုက်ပါတယ်ဝန်ကြီးကယ်ရီအနေနဲ့ဘာရိန်နိုင်ငံနဲ့ဒီအာရဗ်ပူးပေါင်းဆောင်ရွက်ကောင်စီတို့ဘက်ကထိတန်းအရာရှိတွေနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာပြဿနာတွေပေါ်ဆွေးနွေးမှုတွေစတိုက်လုပ်ခဲ့ပြီးမှအခုလိုထုတ်ပြောလိုက်တာပါဆော်ဒီနိုင်ငံခြားရေးဝန်ကြီးဂျူဘီယာကလည်း6နိုင်ငံပါအာရဗ်ပူးပေါင်းရေးဆောင်ရွက်ရေးကောင်စီကိုစားမိကုန်းပြောရမှာအီရန်နိုင်ငံအနေနဲ့သူတို့ရဲ့ဒေတာရင်းကောင်စီနဲ့ပုံမှန်ဆက်ဆံရေးရှိလာစေခြင်းလက်ရှိမူဝါဒတွေကိုပြောင်းလဲပေးရမယ်လို့တောင်းဆိုလိုက်ပါတယ်တကယ်တော့စက်တင်ဘာလကနေစပြီးအီရန်နိုင်ငံကနေစထွက်လာတယ်လို့ယူဆတဲ့ဆစ်လက်နက်ပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘော၄စီးကိုစစ်အင်တွေကနေကြားဖြတ်တင်ရခဲ့ပြီးဒီလက်နက်တွေဟာရေမင်းနိုင်ငံကဟူတီတပုံတွေကိုပို့ပေးဖို့ဖြစ်နိုင်တယ်လို့အများကယူဆထားပါတယ်ခင
်ဗျာ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တာမို့နိုင်ငံရေးကျင်းသားတွေနဲ့ကြောင်းသားတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လည်လွတ်မြောက်ဖို့လှုံ့ဆော်သွားမှာဖြစ်ကြောင်းလက်ရှိအာဏာရပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကကတိပေးလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံယာတုကိုစတင်ယူလိုက်ပြီးပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါက်တာဆန်းစုကြည်ကနိုင်ငံရေးကျင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကြောင်းသားတွေကိုအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားခဲ့တာပါနိုင်ငံတော်တိုင်ပင်ခံယာတုကိုဒီသတင်းပတ်ထဲမှာပဲလွှတ်တော်မတ်တွေမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပြီးဒါကဒေါက်တာဆန်းစုကြည်ကိုနိုင်ငံခေါင်းဆောင်ဖြစ်ကိုရောက်စေတာဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရဲ့အတင် AAPPP ရဲ့စည်းရင်းအရလက်ရှိမှာပြစ်ဒဏ်ချခံနေရတဲ့နိုင်ငံရေးကျင်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံနဲ့အမှုရင်ဆိုင်နေရသူက298ယောက်ရှိတယ်လို့ VOA ကိုဥပိုလ်ကြီးကပြောပါတယ်နိုင်ငံအကျဉ်းသားတွေရဲ့မိသားစုဝင်တွေကတော့ဒီကနေ့လွှတ်ပေးမယ်လို့ယူဆနေကြပြီးတချို့ကတော့အချင်းထောင်တွေရှိမှသွားရောက်စောင့်နေကြပြီးဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ချွတ်လှူရှာသူចောင်းသားသူကိုဓာတ်ကင်ထားတဲ့လူတစုကဓကားမျိုးတော်မှာရဲရဲစက်စက်တပ်ဖြတ်ခဲ့ပါတယ်ဘွဲလုံပညာသင်ယူနေတဲ့ဥတွေចောင်းသား Nas Martin Smith အနေနဲ့ ဂျဂန်နဲ့တက္ကသိုလ်ကအပြင်ဗိုလ်ထုနေမှာဌာနဲ့ခုတ်ခံရပြီးမတော်ဆိုင်ကယ်သမားတွေရဲ့ပြစ်ခတ်မှုကိုလည်းထပ်ခံလိုက်ရပါတယ်။တက္ကရဲတွေကလည်းဒီကြောင်သားစစ်မှတ်အနေနဲ့အစ္စလာမ်အစွန်းရောက်တွေကိုဝေဖန်တာမွတ်စလင်များစုကြီးစိုးတဲ့နိုင်ငံရဲ့နိုင်ငံရေးကိစ္စတွေမှာဘာသာရေးကမဆွတ်ဖက်တင်တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောဆိုခဲ့တာကြောင့်အခုလိုပြစ်မှတ်ထပ်ခံခဲ့ရတာလို့သုံးသပ်ထားပါတယ်။စစ်မှတ်တက်ခဲ့တဲ့တက္ကသိုလ်ကယာခနန်းတွေချီတဲ့ကြောင်သားတွေအနေနဲ့တော့အခုလိုတက်ခံရမှုပေါ်ဆန္ဒပြခဲ့ကြပြီးတက်ဖြတ်ခဲ့သူတွေကိုချက်ချင်းအရေးယူပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ။
ဆီလိတောက်တုံးမှုကြောင့်နှစ်ဆင်းလူပေါင်း6တန်းလောက်တေဆုံးနေတာဖြစ်ပြီးဒီရာစုနှစ်ကုန်းလောက်မှာတေဆုံးနိုင်သူကတန်းပေါင်း1000လောက်ရှိမယ်လို့တွက်ဆထားပါတယ်။ကမ္ဘာတဝန်းဆီလိတောက်တုံးမှုကိုထိန်းချုပ်ဖို့လုပ်နေတဲ့ဂျာကပဲအရွယ်ရောက်ပြီးသူ secret တောက်တုံးမှုတွေတနည်းတခြားတိုးလာနေတာဖြစ်ပြီးအထူးသဖြင့်ဆင်းရဲတဲ့နိုင်ငံတွေမှာတွေ့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါပေမဲ့လည်းဆီလိတောက်မှုနဲ့အတူဆီလိကြောင့်တေဆုံးအောင်မှုတွေကိုအောင်အောင်မြင်မြင်ရှော့ချနိုင်မယ့်အလားအလာတော့ရှိတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းနေ့စဉ်ဆီလိတောက်တုံးနဲ့အရွယ်ရောက်ပြီးသူတန်းပေါင်းက940လောက်ရှိနေတာဖြစ်ပါတယ
်ဒေါက်ကင်မြတ်တက်နဲ့ကိုဝင်းမင်းတို့ကနောက်ဆုံးရသတင်းတွေကိုပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူတွေလွတ်မြောက်ရေး NLD အစိုးရကဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ကြေညာချက်ကိုလူ့အခွင့်အရေးဖွဲ့တွေကကြိုဆိုလိုက်ကြပြီးဒီကြေညာချက်အတိုင်းအကောင့်ထယ်ဖို့ဖို့ကိုလည်းမျှော်လင့်နေကြပါတယ်။အခုချိန်ဟာမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားလုံးဝကင်းမဲ့တဲ့အခြေအနေရှိလာနိုင်ပြီလို့လည်းဆိုကြပါတယ်။အပြည့်အစုံကိုမနက်နာချမ်းကဆက်ပြီးပြောပြမှာပါရှင်။နှစ်ပေါင်း50ကျော်ကာလအတွင်းမြန်မာနိုင်ငံမှာလူထုကရွေးချယ်တင်မြှောက်တဲ့ပထမဆုံးအယက်သားအစိုးရတက်လာပြီးတဲ့နောက်သတင်းတပတ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားအားလုံးအ мян ဆုံးလွတ်မြောက်လာရေးကိစ္စဟာ NLD အစိုးရရဲ့ဦးစားပေးကိစ္စရက်တွေထဲကတစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကကြာသပတေးနေ့မှာကြေညာခဲ့တာပါဒီကြေညာချက်ကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဝိုင်းဝန်းကြိုဆိုခဲ့ကြပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့နိုင်ငံဖြစ်အောင်လို့ကြိုးပမ်းဖို့ရအခွင့်အလမ်းရှိနေတယ်လို့ထောက်ပြခဲ့ကြတာပါ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရာညွှန်ကြားရေးမှူးတီကူမာကတော့
Amnesty International welcomes Dawan San Suu Kyi's announcement
ကျုံကြီးချက်ကြောင့်အချင်းချခံနေရသူတွေလွတ်မြောက်ရေးစတင်ဆောင်ရွက်ဖို့တောင်ဆန်းစုကြီးရဲ့ကြေညာချက်ကို Amnesty International ကကြိုဆိုပါတယ်အခုဆိုရင်မြန်မာပြည်မှာနှစ်သက္ကူကာလရောက်တော့မှာပါအစိုးရရဲ့အနေနဲ့အကျဉ်းသားတွေကိုအထူးလွန်ကျင်းချက်နာခွင့်ပေးလို့ရှိပါတယ်။လွှတ်ပေးတဲ့အထက်မှာရာဇဝတ်မှုနဲ့ကြားခံရသူတွေရောနိုင်ငံရေးအကျဉ်းသားတွေရောနှစ်မျိုးစလုံးပါတတ်ပါတယ်။ဒါကြောင့်လည်းအခုနှစ်သက္ကူကာလလွန်ကျင်းချက်နာခွင့်ပေးတဲ့အထက်မှာအကျဉ်းထောင်တွေရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်လာတာကိုကျွန်တော်တို့အနေနဲ့မြင်တွေ့လိုပါတယ်။ဒါမှလည်းမြန်မာနိုင်ငံဟာနိုင်ငံရေးအကျဉ်းသားတယောက်မှမရှိတဲ့တိုင်းပြည်ဖြစ်ပြောနိုင်ပါလိမ့်မယ်။
အလားတူ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကလည်းဒီကြေညာချက်တိုင်းအကောင့်ထဲပေါ်နိုင်မှုကိုမျှော်လင့်တဲ့အကြောင်းအခုလိုပြောဆိုခဲ့ပါတယ
် Well we're hoping that the new government will release all political prisoners and
အစိုးရအသင်းအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့လက်တလောတရားစွဲခံရပြီးအမှုရင်ဆိုင်နေရသူတွေအားလုံးကိုလည်းပယ်ဖျက်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်အမှုရင်ဆိုင်နေရတဲ့သူတွေကလည်းတော်တော်များများရှိနေပါတယ်အားလုံးကိုချက်ချင်းပြန်လှည့်ပြီးနေတွင်ချင်းအိမ်ပြန်နိုင်ပြီးမိသားစုနဲ့ဆုံစည်းခွင့်ရဖို့လဲကျွန်တော်တို့မျှော်လင့်ထားပါတယ်။တကယ့်မေကွန်းကတော့အစိုးရကပြန်လှည့်ပေးခြင်းနဲ့လူတွေအားလုံးကိုစစ်တပ်ကဟန်တားတာမျိုးဒါမှမဟုတ်ရင်လည်းတချို့ကိုတားမြစ်တာမျိုးလုပ်လာမလားဆိုတာပါပဲ။ဒါကြောင့်လဲအစိုးရအနေနဲ့ဘလောက်ထိလုပ်နိုင်မလဲစစ်တပ်ကရောဘလောက်ထိတားနိုင်မလဲဆိုတာကိုအားလုံးကအနီးကပ်စောင့်ကြည့်နေကြပါတယ်။
ဒါပေမဲ့လည်းအစိုးရတဲ့အနေနဲ့အထွေထွေလူငယ်ချမ်းသာကွင်ကျင်ညာဖို့ဆိုရင်တိုင်းပြည်ရဲ့အာဏာကိုအပြည့်အဝဆုပ်ကိုင်ထားတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းအပေါ်လူ့ခွင့်ရေးအဖွဲ့တွေကတန်တရားရှိနေကြတာပါ။မကြသေးခင်ကဆန္ဒပြပွဲတွေတွင်ဖမ်းဆီးခံရပြီးတရားရင်ဆိုင်နေကြရတဲ့တက်ကြွလှုပ်ရှားသူတွေရဲ့အမှုတွေမှာဆိုရင်လည်းတရလိုဖြစ်တဲ့ရဲတပ်ဖွဲ့ကိုစစ်တပ်ကချုပ်ကိုင်ထားတဲ့အတွက်ဒီမှုတွေကိုအစိုးရကဖြတ်သိမ်းပေးမဲ့ကိစ္စမှာစစ်တပ်ကပြိပင်တားဆီးတာတွေလောက်ကောင်းလုံနိုင်တယ်လို့လည်း HRW ကထောက်ပြခဲ့တာပါ။ဒါနဲ့ပတ်သက်ပြီး AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမားကတော့အခုလိုပြောဆိုခဲ့ပါတယ
်။ The new government is trying to release people and the military is not allowing them to do that.
အစိုးရကလှုပ်ပေးကြိုးပမ်းနေတာကိုစစ်တပ်ကခွင့်မပြုဘူးဆိုရင်တော့ပြည်သနာကနိုင်ငံတကာအဆင်သင့်ဖြစ်လာပါလိမ့်မယ်။ဒီလိုဖြစ်လာမယ်ဆိုရင်တော့အမေရိကန်နဲ့တခြားအစိုးရတွေရဲ့လက်တလောရှိနေတဲ့ PR တွေနဲ့ဒီလူတွေပြန်လွတ်လာအောင်စစ်တပ်ကို PR ပေးဖို့လှုံ့ဆော်ရပါလိမ့်မယ်
။ဒ
ဒါပြင်တက်ကြွလှူရှားသူတွေကိုနှိပ်ကွပ်ဖို့အတွက်အရင်အစိုးရလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေတချို့ကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ဖို့လိုအပ်ကြောင်း HRW ရဲ့ပြောခွင့်ရပုဂ္ဂိုလ် Brad Adams ကပြောဆိုခဲ့ပါတယ
်။ Well, I think the next thing after they release these prisoners is to make sure that there's no political prisoners.
လူနေချင်တာကိုပြီးပြီးရင်ဆက်လုပ်ရမှာကတော့ထောင်ထဲမှာနိုင်ငံရေးကျင်းတာတွေမကြံတော့ဘူး။နောက်ထပ်အရေးယူတာတွေမရှိတော့ဘူးလို့ပါလေ။တရားစွဲအေးအေးယူနေတဲ့အာဏာပိုင်တွေအနေနဲ့လည်းနိုင်ငံရေးကျင်းသားတွေဖြစ်အပြစ်ပေးခံရနိုင်တဲ့ဥပဒေတချို့ကိုအသုံးမချဖို့အစိုးရကညွှန်ကြားတာမျိုးမြင်ကျင်ပါတယ်။ဒီဥပဒေကိုပြည်ပြင်ပြောင်းလဲဖို့လည်းအစိုးရအနေနဲ့ကြေညာစေချင်ပါတယ်။ဒါမှလည်းအစိုးရကိုဝေဖန်သူတွေအပြောင်းလဲလုပ်ဖို့တောင်းဆိုသူတွေကိုဟန်တားရမှာဒီဥပဒေတွေကိုအလွဲသုံးစားမလုပ်နိုင်မှာဖြစ်ပါတယ်
။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စည်းရုံးအရာတော့လက်ရှိမှာပြစ်ဒဏ်ကြခံနေရတဲ့နိုင်ငံရေးအကျဉ်းသား122ဦးအမှုရင်ဆိုင်နေရသူ116ဦးနဲ့အာမခံတဲ့အမှုရင်ဆိုင်နေရသူ298ဦးရှိတယ်လို့သိရပါတယ်ရှင်
။မန္တနာချမ်းပြပြသွားတာပါရှင်။အခုလိုနိုင်ငံတကာလူခွင့်ရေးဖွဲ့တွေကကြိုဆိုလိုက်တဲ့သတင်းနဲ့တဆက်သေးအမှုဆွဲဆိုချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့ចောင်းသူចောင်းသားတွေမတရားဖမ်းဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေဒီကနေ့တောက်ကြနေမှာပြန်ပြီးလွတ်မြောက်လာတော့မယ်ဆိုတဲ့သတင်းတွေကြောင့်မိသားစုဝင်တွေမိတ်ဆွေတွေတွားရောက်ဆောင်ဆိုင်ပြီးကြိုဆိုကြဖို့ပြင်ဆင်နေကြတဲ့အကြောင်းတဆက်တည်းတင်ပြမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ထဲမှာပါတဲ့အတိုင်းဖွဲ့စည်းပုံခြေကဥပဒေပုံမှ204ကကြီးနဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှ494တို့အရာသူတို့အားလုံးကိုချွင်းချက်မရှိလွှတ်ပေးလို့ရကြောင်းလဲအကျိုးဆောင်ရှင်တွေကပြောပါတယ်ဆက်ပြီးနားဆင်ပါရှင်တရားဝတီနဲ့အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ចောင်းသူចောင်းသားအလုံးဒီကနေ့ပြန်လွတ်လာမယ်ဆိုတဲ့သတင်းတွေကြောင့်သူတို့တွေကိုတွားရောက်ကြိုဆိုကြဖို့မိသားစုဝင်တွေမိတ်ဆွေတွေဟာမျှော်လင့်ချက်စိတ်လှုပ်ရှားမှုတွေနဲ့ပြင်ဆင်နေကြပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ဆန္ဒပြခဲ့တဲ့အတွက်အကြမ်းဖက်ဖမ်းဆီးခံရပြီးတရားဝတီထောင်မှာစွဲချက်ပေါင်း80ကျော်နဲ့ထိမ့်သိမ်းခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့မဖြူဖြူအောင်လည်းပြန်လည်လွတ်မြောက်လာမယ်သတင်းကြောင့်ရန်ကုန်ကနေတွားရောက်ကြိုဆိုဖို့ပြင်ဆင်နေကြောင်းဖခင်ဖြစ်သူဒေါက်တာနေဝင်းက VOA ကိုပြောပါရစေ
။မင်းဆန်ကရောမင်းဆန်ရင်းရင်းနဲ့ရှိတယ်။နောက်တစ်ခါမင်းဆန်ပြည်ပြည်နဲ့တက်ဖြစ်တဲ့အခါကျတော့တွားလိုက်တဲ့မင်းဆန်လူနေကြီးများနေလို့ကျွန်တော်ပြတ်ပါရစေ။အဲ့ဒီမှာလည်းကျွန်တော်တာဝန်ရဲ့မင်းဆန်ရဲ့ဖုန်းဆက်ပါရစေ။ပြီးကြပါရစေ။နောက်မင်းဆန်လက်မယ်။ဟုတ်လား။သူတို့ဖုန်းပြီးသွားပြီကြည့်နော်။အဲ့ဒါကိုဖုန်းဆက်တယ်ကတည်းက။တမီးကလည်းဒီထောင်ထဲမှာကျွန်တော်ဆက်ပြီးတော့ကျွန်တော်ဒီဖုန်းဆက်တယ်။ပြီးကြတယ်ပြီးတော့ဘူးလို့ပြောရမှာမဟုတ်ဘူးနော်။အဲ့လိုပေါ့ဆက်တယ်အဲ့ဒါကျွန်တော်တွေ့တဲ့ခါကျတော့အတွက်ဖို့ကကျွန်တော်ဆင်းရဲတယ်ခုဆက်900ကျွန်တော်ကြေချာလို့ကျွန်တော်တွေ့ပါတယ်
တရားဝတီထောင်ကနေပြန်လွတ်လာမဲ့ចောင်းသူចောင်းသားတွေကိုကြိုဆိုဖို့နဲ့အင်းစိန်ထောင်ကနေလွတ်လာမဲ့88မျိုးဆက်ကမနီလာတိုင်းနဲ့မမီမီတို့အပါအဝင်အခြားဘဂဒါခေါင်းဆောင်တွေကိုမိသားစုဝင်တွေအပြင်မိတ်ဆွေတွေနိုင်ငံရေးအကျဉ်းသားဟောင်းတွေကလည်းစုပေါင်းကြိုဆိုကြဖို့ရှိကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်သူမတ်တင်တီချိုကပြောပါတယ
်ခုမနေ့9နာရီမှာဒီတမိုင်းလမ်းကြောင်းနဲ့ကားတုံးပြီးသွားကြမယ်သွားကြိုကြမယ်သူတို့အန်ဒီအင်ဟန်လေးအများကြီးပြင်ဆင်ထားတယ်ပြီးတော့မိသားစုတွေလည်းအခုဆိုရင်ဘယ်သူမှအိမ်နိုင်မှာမဟုတ်ပါဘူးအကုန်လုံးသွားကြိုကြမယ်ပြီးလို့ရှိရင်ဟိုကနေပြီးတော့လေဒါဝီကနေလိုက်ပို့မယ်ကားတွေလည်းရှိမယ်ပြီးတော့အဲ့ဒါအဲ့ဒီတိုင်းနဲ့တန်းကြီးပဲပြန်လာကြမယ်ပေါ့အားလုံးပြေဖို့ပြန်လာကြမယ်ပေါ့အဲ့တော့အချင်းရကြတော့အခုမိလာတိန်ရဲ့မိမီရဲ့အိုကလေးလေးတွေရဆိုလို့ရှိရင်ခုနှစ်ယောက်ရှိလို့ရှိမယ်။ဟိုရာဥကျွတ်တော့မအောင်တကူကူကြီးလို့ပါဝင်
။နိုင်ငံရေးကျင်းသားတွေပြန်လှုပ်ပေးဖို့အတွက်မင်းကထုတ်ပြန်တဲ့ဒေါက်ဆန်းစုကြည်ရဲ့ကြီးညာချက်ဟာဖွဲ့စည်းပုံခြေကဥပဒေနဲ့ကိုက်ညီမှုရှိပြီးအမျိုးသားလုံခြုံရေးကောင်စီဆိုတဲ့ကာလုံရဲ့ခွင့်ပြုချက်မလိုဘူးလို့ထိမ့်သိမ့်ခန့်ចောင်းသူចောင်းသားတွေရဲ့အကျိုးဆောင်ရှင်ကြီးဦးရောဘတ်ဆန်းအောင်ကပြောပါတယ
်။အခုဒီနိုင်ငံရေးနဲ့ပတ်သက်နေတဲ့လူတွေအားလုံးကိုတော့ဒါချွင်းချက်မရှိလို့လို့ရပါတယ်။အာမကာလုံးတွေပါနေနဲ့လုံနေကြမလို့ကာလုံးနဲ့လုံတယ်ဆိုတာကတခြားသောပြည်မှုပုံမှန်တင်နေကြနေတဲ့လူတွေအတွက်ပဲ
အဲ့ဒါဆိုရင်ဒီကျညာချက်အရာဘယ်လိုလူမျိုးတွေလွတ်မြောက်လာမလဲရှင
်တရားပရိမာဆိုရင်လေကျောင်းသားနဲ့ဝန်းရံပြည်သူ50ကျော်ကအာမကမရပဲအကျုံတော်ဘွားနဲ့ရင်ဆိုင်နေရတာအလုံးလို့ရမှာပဲနောက်တစ်ချက်ကဒီရန်ကုန်မြို့ပေါ်အနှံ့မှာလည်းပဲဆွတ်ဆူထားတာတွေရှိတယ်မြန်ကုန်မြို့နယ်တရားဥပမာဆိုရင်ကျပါကြီးဆိုပြီးမဟုတ်ပဲနဲ့ကိုလာဘုံဆိုတဲ့လူတယောက်ကိုတမောသားကိုဆွဲဆူထားတဲ့အမှုအသုံးမှုဒီနေ့ပဲရုံးထွက်မှာပဲရှင်ပြည်သားမျိုးနဲ့တရားရုံးမှာလည်းဒီကဗျာရေးတဲ့ကဗျာဆရာမောင်ဆောင်ကသူလည်းဒီနေ့ရုံးထွက်မှာပဲအကျန်နေရုံးနေမှာလည်းတော့တော်ဦးလာတို့ညီမျိုးစင်တို့ဘုန်းကြီးမျိုးစင်တို့စတဲ့လူတွေအားလုံးလည်းဒီနေ့ရုံးထွက်ကြမှာပဲဘာဖြစ်လို့ဆိုတော့တကြံခန်းနေတဲ့အတွက်ဒီရမန်ပေးရချုံမိတ်ပေးရလွယ်အောင်ဆိုပြီးတော့ လောက်ထားတော့ဒီနေ့ပဲအလုံးရိုးတီးတီးမှထွက်ကြမှာအဲ့တော့ဒီဥစ္စာကရေပွဲစည်းပုံခြေခံဥတွေပုံမှန်104ကကြီးရဆိုရင်ဒါဒီနေ့အကုန်လွတ်လို့ရတယ်အမှုတွေပိတ်သိမ်းနေလို့မိတ်ချပြီးတော့ now အဲ့ဒီဟာရပြစ်ဒဏ်ကြခံနေရတဲ့လူတွေကိုလည်းပဲလွတ်လို့ရတယ
်ဒါဆိုရင်ဒီနိုင်ငံရေးနဲ့ဆက်နွယ်ပတ်သက်နေတဲ့သူတွေအကုန်လုံးပါမယ်ဆိုတဲ့သဘောကိုပြောတာလားရှင
်ဟုတ်ပါတယ်ခင်ဗျအားလုံးကိုလွတ်အောင်ပါဒီအမိတ်ချခံထားတဲ့ထောင်ချနေတဲ့လူနိုင်ငံရေးအကျဉ်းသားတွေရောအမှုရင်ဆိုင်ရစေနိုင်ငံရေးအကျဉ်းသားတွေကိုရော30ရက်ဆက်နှစ်လ2013နေ့တုန်းကအဲ့ဒီတုန်းကသမရဦးသိန်းစိန်ကအမိတ်ကြီးညာချက်မှ51မြင်းဆောင်2013နဲ့လွတ်တယ်လို့အခုလည်းလွတ်ရမှာပါ
နောက်တရင်ဘက်အတွင်းတကြံကာလနှစ်တကူအခါသမယကိုကြောက်ရောက်တော့မှာဖြစ်တဲ့အတွက်လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မနေ့ကကြေညာချက်ကြောင့်အခုလိုအများပြည်သူကနိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်မြောက်ရေးမျှော်လင့်အားတက်နေကြတာပါရှင်
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာလူသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြည့်အလားလာတွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြရတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က12392382555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ။
စနေနေ့ညမှာတင်ဆက်မဲ့ဒိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုနိုင်ငံတော်အတိုင်ပင်ခံမကြခင်ကဖြစ်လာတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပထမဆုံးကြေညာချက်မှာနိုင်ငံရေးအကျဉ်းသားတွေကိုနှစ်တကူတကြံကာလအမြန်ဆုံးလွတ်နိုင်ဖို့နည်းလမ်းတွေထုတ်ပြောထားပါတယ်။ဒါပေမဲ့လည်းတက်မတော်ဘက်ကအများစုပါဝင်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီထောက်ခံချက်မယူဘဲနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်အောင်လုပ်ဖို့ဒီဒေါ်အောင်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်တက်မတော်ဘက်ကမကြေမလည်ဖြစ်နိုင်တယ်လို့သုံးသက်သူတွေကလည်းထောက်ပြကြပါတယ်။ကိုဝင်းမင်းကဆက်ပြီးတော့တင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ဒေါ ን ဆန်းစုကြည်ရဲ့ကြာသရင်းနေ့ကျင်းပချက်ထဲမှာအခုနှစ်တကူအခါသမယအတွင်းနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုရင်ဆိုင်နေရသူတွေကိုအမြန်ဆုံးလွှတ်ပေးဖို့တမရကလုပ်နိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှ204ကကြီးနဲ့အစိုးရရှေ့အနေနဲ့တရားရုံးကလုပ်ပေးနိုင်တဲ့ပြည်မှုဆိုင်ရာဥပဒေပုံမှ464တို့ကိုပဲသုံးသွားမယ်ကာလုံးလို့အတူကခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကတဆင့်လှုပ်ဆရာမလိုဘူးဆိုတဲ့သဘောထုတ်ပြန်ထားတယ်လို့သုံးသက်သူတွေကဆိုပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေချန်ပေဦးကိုနီကလည်းဒီကြေညာချက်နံပါတ်1ရဲ့အပိုက်ကမှပြစ်မှုခြားတာပြီးသားပြစ်ဒဏ်ကျခံရသူတွေကိုသမ္မတကလှုပ်ပေးနိုင်တဲ့အခြေခံဥပဒေပုံမှန်204ကကြီးပါလူငယ်ချမ်းသာခွင့်အကြောင်းကိုအခုလိုရှင်းပြပါတယ်။
လူငယ်ချမ်းသာခွင့်ပေးခြင်းရင်ပထမဆုံးအုပ်ရေပုံမှန်204ကကြီးခုနဲ့သမ္မတကစုပေးလို့ရကာလုံရဲ့ထောက်ခံချက်မလိုဘူ
းဥက္ကုနီကပဲဒီကြေညာချက်နောက်တစ်ပိုက်ဖြစ်တဲ့အပိုက်တစ်ခါခွဲမှာဖော်ပြထားတဲ့အထွေထွေလူငယ်ချမ်းသာခွင့်ဆိုတာမှာတော့ရာဇဝတ်အကျဉ်းသားတွေအပါအဝင်ပြစ်ဒဏ်ချပြီးသူရောပြစ်ဒဏ်မချရသေးပဲအမှုရင်ဆိုင်နေရသူတွေအတွက်ပါဖြစ်ပြီးဒီအတွက်သာကာကွယ်ရေးနဲ့လုံခြုံရေးကောင်စီခွင့်ပြုချက်လိုတာပါလို့ဆိုပါတယ်ဒါပေမဲ့ပြစ်ဒဏ်မချခံရသေးတဲ့အမှုရင်ဆိုင်နေရသဲသူတွေအတွက်နောက်တစ်ပိုက်ကြေညာချက်အပိုက်တစ်ကားငယ်မှာအစိုးရရှေ့နေတွင်တရားရုံးတွေကလုံနိုင်တဲ့ပြည်မှုဆိုင်ရာဥပဒေ464ကိုရှင်းပြထားတယ်လို့ဥက္ကဋ္ဌကဆက်ရှင်းပြပါတယ
်။စစ်စည်းဆဲကိစ္စဖြစ်တဲ့အတွက်ရှေ့နေကြုံရုံးရဲ့အမိန့်နဲ့အဲ့ဒီအမှုတွေအားလုံးကိုတရားရုံးကနေပြန်ရုပ်သိမ်းလို့ရတယ်။ကျောင်းသားတွေကဘယ်သူမှမထိခိုက်ဘူးဘယ်သူမှဖြစ်စေတာမရှိတဲ့အတွက်ဒါမျိုးတွေကိုရုပ်သိမ်းမယ်ဆိုရင်တရားရုံးကအလွယ်တကူခွင့်ပြုပါပါ။တရားလိုအစိုးရကဒီအမှုကိုရုပ်သိမ်းပါတယ်ဆိုတဲ့ရှောက်လာတရားရုံးကိုတင်လိုက်တာနဲ့တရားသူကြီးကဒါကိုစဉ်းစားပြီးရုပ်သိမ်းခွင့်ပေးလိုက်လို့ရှိရင်အဲ့ဒီအမှုကချက်ချင်းပြီးသွားရော
ဒါပေမဲ့အမည်မဖော်လိုတဲ့တက်မတော်နဲ့နှိစက်သူတူကတော့အခုလိုလှုပ်တာကအရင်လှုပ်ထုံးလှုံနေဖြစ်တဲ့တက်မတော်ပါဝင်ဆုံးဖြတ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြစ်ပယ်ပြီးလှုပ်တယ်လို့တက်မတော်ဘက်ကခန်းစားရနိုင်တယ်အထူးသဖြင့်မကြသေးခင်ကတက်မတော်နဲ့မိကုံးမှာကာကွယ်ရေးဦးစီးချုပ်ကဒီမိုကရေစီအတွက်အဟံတားကြီးတစ်ခုက စီကံလိုက်နာဖို့အပြင်ဒီအရင်လှုပ်ထုံးလုံနည်းတွေကိုပါလိုက်နာဖို့အလေးထားထုတ်ပြောခဲ့တာကဒါမျိုးဖြစ်လာမှာကိုရည်ရွယ်ပြီးကြိုပြောခဲ့ပုံရတယ်လို့သုံးသပ်ပြပါတယ်ဒီသုံးသပ်ချက်အပေါ်သတင်းစာဆရာကြီးဦးစီသူအောင်မြင့်ကလည်းသဘောတူပါတယ်ဦးစီသူအောင်မြင့်ကတက်နဲ့ကြိုညိခဲ့မခဲ့တော့မသိဘူးဒါပေမဲ့သမရလုံနိုင်တဲ့လူငယ်ချမ်းသာခွင့်ထက်စာရင်တက်နဲ့ညှိပြီးအထွေထွေလူငယ်ချမ်းသာခွင့်ယူတာမျိုးကအမျိုးသားပြန်လည်တင်းမြတ်ရေးအတွက်ပိုကောင်းတယ်လို့ဆိုပါတယ
်လူမျိုးကိုလုံတယ်ဆိုတဲ့ဟာကတော့ကျွန်တော်တို့နားလေတာကတော့အကောင်းဆုံးကအထွေထွေလူငယ်ချမ်းသာခွင့်ပေးအောင်ကြိုးစားတာအကောင်းဆုံးပါပဲနည်းနည်းစိတ်ရှည်ရမယ်သမရနဲ့အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လူငယ်ကောင်စီနဲ့ပေးချစကားပြောပြီးတော့မှတိုင်းပြည်မှာတိုင်းတိုင်းတွေလိုအပ်တယ်ရောက်တာတွေကိုလုပ်မယ်အဲ့လိုစိတ်ရှိလက်ရှိနဲ့ရှင်းပြပြီးတော့မှလုပ်ပြတာကတော့ဒါတကယ်အကောင်းဆုံးအဖြေကိုရနိုင်ပါလိမ့်မယ်။ဒါပေမဲ့အဲ့လိုလုံးလို့ညှိနှိုင်းလို့အဆင်မပြေဘူးဆိုရင်လည်းအဲ့ဒီချိန်ကျတော့မှဟိုပြောပြနေတာပေါ့နော်
။ဦးစီသူအောင်မြတ်ကဆက်ပြီးအစိုးရတဲ့တက်လာပြီးပြီချင်းအခုလိုနှစ်သက်ကူအခါသမယမှာနိုင်ငံရေးကျင်းသားတွေကိုလှုပ်ဖို့လှုပ်ကြကဆန္ဒနဲ့စေတနာကောင်းပေမဲ့လက်ထွေလှုပ်ပုံလုံနည်းမှာတော့တက်ပေါ်အမြင်မှားစေနိုင်တယ်လို့ထောက်ပြပါတယ
်။တက်အနေနဲ့ဘယ်လိုမျိုးတုံ့ပြန်မလဲဆိုတာကျွန်တော်မပြောနိုင်ဘူး။ဒါပေမဲ့ပေးကြတာတစ်ခုကတော့ဒီလိုအရေးသားထုတ်ပြန်ချက်တွေကအနိုင်ဆုံးအဖြစ်ဆိုရင်ပြည်သူလူထုကတမတော်အပေါ်ကိုအထင်မြင်လွဲမှားစေနိုင်တယ်တမတော်ဘက်ကလည်းခံစားချက်ကောင်းမှာမဟုတ်ဘူးဒါငါတို့ကိုပြည်သူတွေနဲ့ဒါဥစ္စာပေါ့နော်အထင်မြင်လွဲမှားအောင်လုပ်တဲ့အချက်တွေပဲဆိုပြီးတော့မှအဲသူတို့စိတ်ထဲမှာဟိုအထင်မြင်လွဲမှားရင်လည်းဒါလည်းကောင်းတဲ့ကိစ္စလို့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်သူတို့အဲ့လိုပဲယူဆမှာပါ
တကယ်တော့အခုလိုနိုင်ငံအကျဉ်းသားတွေကိုလှုပ်ပေးဖို့ကြေညာချက်ထုတ်လာတဲ့နိုင်ငံတော်အတိုင်းအမြေကံပုဂ္ဂိုလ်ခန့်ရည်ဥပဒေကိုမချာခင်ကလွတ်တော်ထဲမှာအခြေယူညှိနှိုင်းမဆွေးနွေးပဲအနာရပါတီ NLD ဘက်ကအများစုသဘောနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်တက်မတော်ကမဲမပေးပဲမချေတဲ့ကြောင့်ပြခဲ့ပြီးမှအခုလိုနောက်ထပ်တစ်ခါတက်မတော်နဲ့မချေမလဲဖြစ်เสียထက်ကြုံလာပြန်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်အခုဆက်လက်တင်ပြမယ့်နိုင်ငံတကာသတင်းလွှာမှာတော့ American ပြည်ထောင်စုအမိမြေလုံခြုံရေးဝန်ကြီး Jay Johnson ကအစွန်းရောက်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာပူးပေါင်းပါဝင်ကြဖို့ American Muslim အတိုင်းဝိုင်းကိုတိုက်တွန်းလိုက်တဲ့အကြောင်းပါရှင် VOA သတင်းတောက် Catherine Jepson ရေးသားပေးပို့ထားတာကိုဦးကျော်စန္ဒာကပြောပြမှာပ
ါ Brussels မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အစွန်းရောက်အကြမ်းဖက်ဝါဒကိုဘယ်လိုတုံ့ပြန်ရမလဲဆိုတာAmerican ပြည်ထောင်စုမှာပြန်လည်ဆွေးနွေးလာကြပါတယ်။ Republican သမ္မတလောင်းပြိုင်ပွဲဝင်တချို့က American Muslim ရပ်ကွက်တွေကိုထောက်လှမ်းစောင့်ကြည့်ဖို့တောင်းဆိုနေကြတာလည်းတွေ့လာရပါတယ်။ဒါပေမဲ့အမိမြေလုံခြုံရေးဝန်ကြီး Jay Johnson ကတော့လုံးဝပယ်ချပါတယ်။
There is no one neighborhood or ghetto or city.
ဘလို့ရပ်ကွက်ဘယ်အင်ဂျေစုဘယ်မြို့ကိုမှဝိုင်းထားတာစောင့်ကြည့်တာတွေလုံးမှာမဟုတ်ပါဘူး။အခုနိုင်ငံရေးမင်ကွန်းတွေမှာတချို့မှာအကြီးအကျယ်ပြောနေကြတာတွေနဲ့ကျွန်တော်တို့စန့်ကျင်ပါတယ
်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာပြစ်ခတ်မှုတွေကြောင့်ပြည်တွင်းဖြစ်အကြမ်းဖက်ဝါဒအပေါ်စိုးရိမ်စိတ်တွေဖြစ်ပေါ်လာပေမဲ့ဝန်ကြီးဂျွန်ဆင်ကတော့နောက်ထပ်မဖြစ်အောင်ကာကွယ်ဖို့ကိစ္စဟာ American Muslim တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုအပေါ်မှာမူတည်နေတယ်လို့ဆိုတာ
The overwhelming majority of American Muslims including those who serve in our United States military by the way and in our US government
American စစ်တပ်မှာအမှုထမ်းသူကျွန်တော်တို့အစိုးရဘက်မှာတာဝန်ထမ်းဆောင်သူမွတ်စလင်အများစုဟာမျိုးချစ်စိတ်ရှိသူတွေဒီတိုင်းပြည်ကိုတကယ်ချစ်တဲ့သူတွေလူတုလုံခြုံရေးအမိမြေလုံခြုံရေးအတွက်အမှန်တကယ်ကူညီဆောင်ရွက်လိုသူတွေပါ
အကြမ်းဖက်ဝါဒတံပြန်ရေးကိစ္စမှာအမိမြေလုံခြုံရေးဌာနဟာ American Muslim တွေပေါ်ပြစ်မှတ်ထားတယ်ဆိုတဲ့အချက်ကိုလည်း Johnson ကပယ်ချလိုက်တ
ယ် Islamic State which is the most visible most prominentand probably the most dangerous terrorist organization
atida apolin song andie aji song ajan phe apwe phit de is to ha american muslim ni ko pye mat tha ni ja ba de da ko ami mye long chong yi aphit jano ro ka kwe ja ya ma ba
american muslim lu atain wan ko athi jan phe thauk pi lu zu lo tbo ma tha be pu paung saung yae ja pho lo at de lo le wonji john sing ga pyo ja twa ba de khmyar
ဦးကျော်စန္ဒာပြပြသွားတာပါမတာခင်မှာတော့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာစရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်တင်ဆက်နေပါတယ်။အခုဒုတိယပိုင်းနိုင်ရီဝက်မှာတော့အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ကြံ
ရည်နဲ့အေးသွားမယ်လို့ထင်နေတယ်လေ။ကြံရည်ပါလားသူ့ဘုံပါလေ။အဲ့ဒါမတော်တာတွေအမြန်ကြက်မယ်။အဲ့ဒါဗန်းတကူတန့်စီမယ်ဒီအပူထဲမှာနေနေရမယ်။ပူလိုက်ရေးလေး
ဒါကတော့တကြံကာလအတွင်းတတိထားရမယ်ကျမ်းမာရေးအတိပေးအကြောင်းအရာတွေကိုကျမတို့ကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။စောင့်မျှော်နားဆင်ပါရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ။
ဒီမင်းတင်ပြမယ် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင့်တဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဖီစီသာမှုတ်ပြီးတတိပိယာကဒီအသုံးဆင့်တဲ့လာတယ်လို့ဆိုပါတယ်အီဒင်းဆိုတဲ့သဝိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲစီတရလုံငန်းကွင်းစသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာနာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယစီမင်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တဲ့မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တကယ်လို့လေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလောက်ချမ်းတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်ဆူရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် တလလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာကျမတို့အပတ်စဉ်ထုတ်လွှင့်ပြသနေပါတယ်ရှင် Asia Set 7 ဂျူဒူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်အခုတော့ကျမရေးကဏ္ဍကိုတင်ဆက်မှာပါတကြံတွင်ကျမရေးစောင့်ရှောက်မှုအကြောင်းတွေကိုပြောပြထားပါတယ်ဒီနှစ်တကြံမှာအပူလွန်တာအုံနောက်အမေးရောင်ကူးဆက်နိုင်တာနဲ့ဖြစ်နေကြထိခိုက်ဒဏ်ရာတွေကိုအထူးသတိပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်။
โอเคดร.มิ้งครับเราเจอชื่อปัดเทมาที่ตะจันกาละยောက်ต่อมั้ยสุดแต่คาจ้ะတော့ဒီမြန်မာနိုင်ငံမှာအပျော်ဆုံးပွဲတော်အတွက်တော်တော်များများပြင်ဆင်နေကြပြီပေါ့ဆရာเนาะအဲ့ဒီခါကျတော့ตะจันมาပျော်လဲပျော်ရအောင်ဒီเจ้าใหม่ထိခိုက်မှုလဲမရှိအောင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဂယုပြုဖို့လိုက်နာဖို့လို့မလဲဆရာကြ
ီးအခုတကယ်မကြခင်ねဒါဒီပထမဒီမှာရန်ကုန်ကနေရောအလုံးခံစားနေကြတာအပူဓာတ်ပေါ့เนาะအခုပြောတဲ့ plan တော့ရောင်ကြီးရဲ့ငုံကိနေရရန်ကုန်မြန်မာကတော့ဒီနှစ်ကိုသူကအမျိုးကြီးအောင်မှာဒီမှာတော်တော်များများခံစားရမယ်လို့ပြောထားတော့အခုတန်းပတ်သက်ပြီးတော့တော်တော်လေးကြီးဆိုင်နေပေါ့ရှိတယ်အခုကစပြေမှုတွေဟာအခုကြောင့်ညောင်းနေတဲ့ exhaustion တွေတော်တော်များတွေ့နေရတယ်အဲဒီတော့ကြံရည်နေနဲ့အေးသွားမယ်လို့ထင်နေတယ်ကြံရည်ပါလားပြုဖို့ပါလေဒါကမတော်ကားတွေကအရင်ကြက်မယ်အဲဒါကဘာလဲတကူတန်းစီမယ်ဒီအပူထဲမှာနေနေရမယ်ပူလိုက်ရေးပြီးဆိုလိုက်အဲအဲ့ဟာဘလူပို့ပြီးတော့ဒုက္ခပြန်ပါဘူးအဲ့ဒါကအပိမကြသေးခင်မှာကလေးတွေမှာဖြစ်သွားတယ်ခုနောက်အပြေရောင်ရောတာလေအဲ့ဒါကလူထူတဲ့နေရာတွေမှာခုမှာပေါ့ဒါကအသက်ရှူကြမ်းကြမ်းမှာခုရယ်ခနာချီတာသလိရီဟတ်လိုက်တာချောင်းဆူလိုက်တာအဲ့ဒါနဲ့ရေတွေနဲ့ရောပြီးတော့နေမယ်ဆိုရင်ဒီထဲမှာမတော်စမ်းရခုနောက်အပြေရောင်ပို့ပေါ့အခုဆိုကြတဲ့မီနီကိုကော့ကပ်ပက်တီးရီးယားပေါ့တဲ့ဆောင်ထားတဲ့လူတစ်ယောက်ကနေပါလာခဲ့ပြီးရှိတော့သူကလူရယ်မိုက်ခုသွားနေတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမနစ်ကအတွေ့အကြုံရဆိုရင်ရော
ပရမညာတော့တကြံဆိုရင်တော့ဒီအပြုံလုံးကြီးတဲ့အတွက်ကြောင့်ခရံဖြစ်တာတွေနောက်မတော်တဆအချိန်ကအက်ဆီဒင့်ဖြစ်တာတွေပေါ့နော်မတော်တဆဟိုပိတ်ကြတာတိုက်တာရေမြစ်တာဒီလိုအက်ဆီဒင့်များမျိုးရဟိုးတော့ဆိုရင်တို့မနစ်တွေမှာဘုံပေါက်တဲ့ကိစ္စတွေတော့မှဆင်းရဲမှုတွေပေါ့နော်အခုတော့လုံလုံကြီးအပြင်းနဲ့ရေတက်ပေါ်တွေကိုလုံလုံချာမယ်ဆိုတာဟိုတရင်းတွေမှာပြောနေတယ်နောက်ပါတချို့ဈေးကွက်ထဲမှာစိတ်ကြွားသေးတွေကိုလိုက်ပြီးအခုတွေကစာပြီးဖမ်းနေပြီပေါ့နော်ကျန်လေးမှာဒါလေးရောင်းချအောင်မလို့ပို့ပြီးတော့စိတ်ကြွာလာနိုင်တယ်။ခရံလေးဖြစ်လာနိုင်တယ်။ကာမစိတ်ကြီးတိုးလာနိုင်တယ်။ဒါမျိုးပေါ့နော်။အဲဒီပြလိုက်တာတွေကတော့ထုံးလာနိုင်တဲ့ရှောင်းချဆက်မှာပေါ့လေ
။ဟုတ်ကဲ့ဆရာ။အဓိက၃ချက်ပေါ့နော်။တစ်ချက်ကတော့ခုနအပူတန်းမြင်မလာတာ။နောက်တစ်ခုကတော့အုံနောက်အမေးရောင်ကူးဆက်နိုင်တာ။နောက်ဆုံးတစ်ခုကတော့ဖြစ်နေကြသည့်ခရံနဲ့မတော်တဆထိခိုက်မှုတွေပေါ့ဆရာ။အဲ့တော့ဒီအပူရှက်တာကနေစပြီးတော့ဒီအပူတံကိုခဏအောင်ဘာတွေလှုပ်ဆောင်တယ်လဲ
သူကတော့ဒီကအကြံကြီးကစားမဲ့အချိန်ကိုနည်းနည်းလေးချိုးရေတဲ့ short ပေးနေပေါ့နော်အချိန်ကိုကန့်တတ်မယ်လို့ဒီလိုမင်္ဂလာပါမှာလုပ်နေပြီပေါ့နော်အဲအဲ့ဒီတော့ဆိုတာကခက်ဆော့ဆော့လေးပေါ်ပြီးရေကစားပေါ့ဟုတ်လို့ရှင်ဆယ်နာရီ၁၇နာရီလောက်ဆိုရင်တော့ရမှာပေါ့ဆယ်နာရီလောက်ဒီမနေနဲ့ပေါ့ညနေဆိုလို့ရှင်လည်းနည်းနည်းလေးနေအေးတဲ့ချိန်၄နာရီ၅နာရီမှာထွက်၆နာရီ9နာရီအခုဆို9နာရီဆိုလို့မှောင်လိုက်ပါဦးမှောင်စားပြီပါပေါ့နော်အဲ့လောက်ဒီကိုဒီကိုပေးပေါ့အဲ့ဒီတော့ငါလည်းလေပတ်တာတွေကိုသိရင်တော့တနိုင်ကဒီအဝတ်စားမှရှိရနေရမှာ။နောက်ဒီအပူလေးမထွက်ခင်လေးကကုကုမှာအပူကာကွယ်တဲ့ခရီးတွေပေါ့ဆန်းခရီးတွေလိမ့်တာမျိုးတွေနော်အထုပ်တွေအောင်းဝါမှမျိုးတွေအဲဒါကျူတင်ပြီးတော့နော်အဝတ်ပတ်ပါတွေဝေ့ရမယ်။အဲ့တော့အပူတန်တက်ကြတော့ကျူတင်ပြီးတော့နေရာမျက်မှန်တက်တာမျိုးတွေခေါ်ကယ်ကြီးတွေတက်တာပေါ့နော်မျိုးရီပြူးပြူးရေနဲ့နောက်ဒီမောင်းသမားတွေဆိုလို့ရှိရင်လက်ကိုဆက်တဲ့အိတ်ကြီးတွေရှိတယ်။ဒါတွေနဲ့ကျွန်တော်ဆက်ပြီးတော့ကြွားရမယ်ပေါ့။အဲ့တော့အလုံးကအမိုးအကာကားတွေကလည်းအမမိုးဖွင့်ကြီးတွေနဲ့ချိန်ဝင်နေသေးမှလေးနဲ့ကအမိုးရှိတဲ့ကားအောက်မှာနေတာပို့ပြီးတော့ဖိတ်ချရတာပေါ့ပြီးတော့အမိုးရှိတဲ့နေရာမှာစီတူယောဂါဒီတူယောဂါလေကုတင်ရလေးတော့ခင်္ခါယောဂါပေါ့ဒီနာဒရှိယောဂါတို့ကိုခုပါနေရတဲ့လူတွေဟာစက်နိုင်လို့အမူရဲတော့မထွက်ပါနဲ့ဒီစက်ခံလည်းမထွက်ပါနဲ့ဒီချိန်မှာသူတို့ဒုတိယလူဖြတ်သွားနိုင်တယ်အပူရှက်ငန်းဖတ်နိုင်တယ်ဒီလိုတော့နိုင်တယ်ပေါ့ယောဂါပို့ပြီးစိုးရနိုင်တယ်ပေါ့ဒါမျိုးလူတွေကတော့ပြပြောပါမတော်ဘူးပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကလက်ရှိဖြစ်နေတဲ့ဒီအုံနောက်အမေရောင်ယောဂါပေါ့ဆရာနော်ကုသမှုမဖြစ်အောင်ရောဘာတွေပြင်ဆင်ထားတယ်လဲဆရာ။
ဒီကတော့အခုပုံမှန်ဒီမှာကာကွယ်ပြီးတော့မရှိသေးဘူးပေါ့နော်ဒီရေရေပြောရဲအုပ်စုကဘီအုပ်စုလို့ပြောတာဟုတ်အဲ့တော့ကျန်တဲ့အုပ်စုတွေကာကွယ်ပြီးတော့ရှိရဲအဲ့တော့ဒီဟာကအသက်ရှူနေကြအောင်လေကုရတဲ့ကြောင့်အများကြီးလူစုလူရေရှိတဲ့နေရာခရီးတွေခေါ်မသွားနိုင်ပေါ့အများကြီးကခရီးဖြစ်နေတာဒါပေမဲ့လူကြီးတွေလည်းမဖြစ်ဘူးလို့ပြောနိုင်ဘူး ဒီပေါင်းဝင်တဲ့မှာလူ20ရာခိုင်နှုန်းပါတဲ့သူတို့လည်းလည်းနဲ့မှာကယ်ရီယာဖြစ်ပေါ့နော်ယောဂဘုဒ္ဓဆောင်တဲ့ကြီးဖြစ်နိုင်တယ်တဲ့အဲဒီယောဂဘုဒ္ဓဆောင်ကိုကြည့်မှာလက္ခဏာပြအဲဒီကနေဆိုနောက်တစ်ခုကိုကြည့်ရရင်လည်းသူ့ချိန်မှာများဘုဒ္ဓဆောင်များကိုကဆွာအားပြောနေတဲ့ချိန်နဲ့တွေ့ရလို့ရှိရင်ကိုယ်လည်းဥမ္မာမီအောင်ယောဂဖြစ်သွားနိုင်တာပေါ့နော်အဲဒါကြောင့်ကျွန်တော်ကဒီလူစုလူရဲ့အတန်အတန်ချောင်းကြီးကိုပြောလို့ရှိရင် must be မျက်နှာမှာအုပ်တဲ့ဟာတွေပါကြီးဟုတ်ယူသွားမှာပေါ့နော်ဒီကြခဏနောက်လက်ရှိရမယ်ဒီပတ်လိုက်တဲ့ဥစားရေးတွေကိုကျွန်တော်ကကိုတကူတိုင်းသူနဲ့တပတ်တွေပါနေမဲ့ပေါ့ခါထားမယ်ကိုအချင်းချင်းနဲ့မှလည်းဒီကိုတည်ဆောင်ထားမယ်လို့ရှိတယ်နောက်ကအဲ့ဒီလိုမျိုးယောဂဖြစ်ထားတဲ့လူကိုရှိတွေ့ခိုင်းနေထားတဲ့လူတွေတော့များများဟာဒီလူတွေကိုကျွန်တော်ကတတ်နိုင်ဘူးဒီလူကလည်းလက်ဆက်ပြန်ကူးနေတာဟုတ်ဒီအဲ့ဒီလူတွေကိုကျွန်တော်တတ်နိုင်လို့ဒီတက်ခံမထွက်ပါနဲ့လူတွေကမသွားပါနဲ့ပေါ့နော်အဲဒီကလည်းကျွန်တော်ဆက်ယောဂပြန်နိုင်တယ်ပေါ့
ဟုတ်ကဲ့ဆရာဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခက်ရန်ဖြစ်ပွားတာနဲ့မတော်တဆထိခိုက်မှုတွေကိုကာကွယ်ဖို့တက်ကောဆရာရေးပါရချင်ပြနိုင်မလား
ဘူးတော့တော်တော်များများတော့တော်အရက်ဒီကမရောအောင်တော့လုတ်ကင်နေတယ်ပေါ့လေဒါပေမဲ့လည်းဘလောက်ပဲနှစ်တိုင်းနှစ်တိုင်းအတိအကျုံရတော့ဘလောက်ပဲအရက်တွေကြားပေးမယ်အရက်ကအဲ့တချမ်းရင်းမှာအများကြီးရနေတယ်သူ့တွေလည်းထွက်တယ်ပေါ့နော်နေရာအနှံ့ပြားမှာအဲ့ဒီအရက်တွေကတောက်ထားတာလူကိုတက်စီချွာနေတယ်ပြီးခိုက်ရန်ဒေါ်လာကိုဖြစ်စီတယ်ပေါ့နောက်ကိုကိုယ်တိုင်လည်းမထိနိုင်ဘူးပေါ့အရက်ကြောင့်ရိုင်နေတာပြည်ရဲအစီအကံတွေပို့ဖြစ်နိုင်တယ်ပေါ့ကာမောင်းတဲ့လူရောလိုက်ပါတဲ့လူတွေရောပေါ့နောက်ကအရက်တောက်ထားကြပို့ပြီးတော့အပူရှက်တာကိုပို့ပြီးဖြစ်စီတယ်ဒီအစာရေမင်းရတော့ဒီမှာစာရပြပို့ခေါင်းတာပေါ့နော်။ကိုတော့ဆိုလို့ရှိရင်ရောဒေါ်လာပကြမ်းလေးကန်ပြီးတော့ပြည့်ရည်ရေးတမန်ဒီမှာချော်ကြတာလေးအသက်ငယ်ဘောလေးမရှိတာလေးအသက်ငယ်ခိုးလေးမရှိတာလေးပေါ့နော်။အဲ့တော့ဒီလိုမျိုးအစ်စ်တန်တွေကတော့ဒီကတော့နမ်းမပေါ်ပါနဲ့မဟုတ်ဘူး။ရေချိုးစိတ်တွေမှာကန်လာတွေမှာတော့ကြီးကအင်းရဆိုင်ကန်တော်ကြီးပေါ့ဒီနေရာလေးမဆင်းရအောင်ဒီတက်မှတ်ထားပေးမယ်လေကစောင့်ရှောက်နေရမှာပေါ့။ချော်မလဲအောင်ရှုခဏလေးစီရမှာမျိုးရစောင့်ပါ။ရေဆိုးဆိုလို့ရှိရင်တုတ်ခိုင်းပြီးချော်လေးနေတာဟုတ်။နောက်တစ်ခုကအခုတော့မီးလောင်လာအရင်ဖြစ်တယ်မီးသတိရှိဖို့လည်းတွေ့ပါတယ်အကြမ်းမှာတစ်ခါကတော့ပြောဖို့အယုံဖက်နေဖြစ်မှာမီးလောင်သွားခဲ့ပြီးရှိတော့ဒါတတိကျတယ်ကျွန်တော်ဒီကာလမှာတော်တော်လေးကိုအလေးထားမယ်ဒီစားဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကြံကာလနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်တော့ထုံးစံတိုင်းပေါ့လေကျွန်တော်အခုလမ်းပေးမှာရောင်းတာဝယ်စားတာစတူဒီယိုကလုပ်တာစတူဒီယိုအစားတွေကနေပြင်းတဲ့ခါကျတော့မြန်မြန်ပုံတွေးနိုင်တာပေါ့အရေးကြီးဆိုလိုက်ချက်ချင်းနဲ့မစားလိုက်တော့ဒီနိုင်ယူတိုင်းတွင်းကတူရမယ်လို့ရှိတယ်ကစားစိတ်တင်တာဖြစ်နေတယ်ပေါ့နော်အဲ့တော့ဒီအစားအသောက်နဲ့ဒီစိတ်ပါလို့ကြာနေတာအားလုံးကစိတ်ချရတဲ့ဆိုင်တွေမှာကိုယ်အိမ်မှာပြန်စားတာဒါမျိုးလို့ပါပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်လို့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်လူထုရဲ့တောင်းဆိုချက်ရကချင်ပြည်နယ်မှာရှိနေတဲ့ကချင်ပါတီ3ခုကိုပေါင်းစည်းဖို့မူအားဖြင့်သဘောတူညီခဲ့ပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့မျက်နှာစုံညီအစည်းအဝေးကနေငင်းချင်းကြီးကိုပံ့ပိုးကူညီသွားဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုတာနဲ့NLD အစိုးရကနေဖွဲ့စည်းလိုက်တဲ့တိုင်းသားရေးရဝင်ကြီးဌာနဟာတိုင်းသားတွေအတွက်ဘလောက်ထိအရေးပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်လူထုရဲ့တောင်းဆိုချက်အရကချင်ပြည်နယ်မှာရှိနေတဲ့ကချင်နိုင်ငံရေးပါတီတွေကိုဘုံပါတီကြီးတစ်ခုအဖြစ်ကချင်ပါတီ၃ခုတို့ကပေါင်းစည်းပြီးဧပြီလ၂ရက်နေ့မှာမူအားဖြင့်သဘောတူညီခဲ့ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ KDP ပါတီရုံးမှာကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကချင်အမျိုးသားများဒီမိုကရေစီကွန်ရက်ပါတီ KNCD နဲ့ကချင်ဒီမိုကရက်တစ်ပါတီ KDP တို့စုစည်းပြီးအင်အားကြီးပါတီတစ်ခုပြပြလဲဖွဲ့စည်းပေးဖို့အတွက်အလုံမှုဆောင်ကော်မတီ၅ယောက်စီနဲ့ဖွဲ့စည်းခဲ့ကြတယ်လို့ KDP ပါတီခေါင်းဆောင်ဦးအောင်ခမ်းကပြောပါတယ်။အဲ့ဒီအပြင်တခြားလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ ဒူးလေးပါတီ LNDP နဲ့လော်ဝအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီ LNUDP တို့ကိုလည်းကချင်ပါတီများစုစည်းမှုမှာပါဝင်ဖို့ဆွေးနွေးနေဆဲဖြစ်ကြောင်းသိရပါတယ်။ပါတီပေါင်းစည်းရေးကိုလက်တွေ့အကောင်အထည်ဖော်နိုင်ရေးအတွက်15ဦးပါအလုံးမှုဆောင်ကော်မတီကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့အစည်းအဝေးမှာ KSDP ခေါင်းဆောင်ဒေါက်တာမနမ်ဒူးချာ KNCD ဒုတိယခေါင်းဆောင်ဒေါက်တာ CC အောင်ဒွန်းတို့တက်ရောက်ခဲ့ကြပါတယ်။
ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကမျက်နှာစုံညီစည်းဝေးကြီးကိုရှမ်းပြည်မြောက်ပိုင်းကြောက်မင်းမြို့မှာ၃ရက်ကြာကျင်းပပြီးငြိမ်းချမ်းရေးကိုပံ့ပိုးကူညီသွားမယ်လို့ဆုံးဖြတ်လိုက်ပါတယ်။ဧပြီလ၃ရက်နေ့ကနေ၅ရက်နေ့အထိကျင်းပခဲ့တာပါ။မြို့နယ်ပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း160ကျော်ပါဝင်တဲ့အဲ့ဒီစုံညီစည်းဝေးမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးစစ်မှန်တဲ့ Federal Bureau စုတည်ဆောင်နိုင်ရေးငြိမ်းချမ်းရေးစတာတွေဖော်ဆောင်နိုင်ဖို့အစိုးရတည်ပါဝင်လွတ်တော်အတွင်းလွတ်တော်ပြင်ပအဖွဲ့စည်းအားလုံးနဲ့လက်တွဲဖော်ဆောင်သွားမယ်လို့ပြောရေးဆိုခွင့်ကပြောပါတယ်။ဗဟိုကော်မတီတစ်ကိုမဲပေးစနစ်နဲ့ရွေးကောက်တင်မြောက်တဲ့ဆိုပေမဲ့ပုံမှန်ဦးဆောင်နေတဲ့ထိပ်ပိုင်းကောင်ဆောင်အားလုံးနီးပါးပါဝင်ခဲ့ပါတယ်။
ရခိုင်တပ်မတော် AA နဲ့ဆက်တွယ်မှုပုံမှန်နဲ့တရားစွဲဆိုခံထားရတဲ့လူငယ်6ဦးကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးကနေထောင်ဒဏ်3နှစ်ကနေ9နှစ်အထိချမှတ်ပြီးစစ်တွေအကျဉ်ထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။သူတို့6ဦးဟာရခိုင်တပ်မတော်အဖွဲ့ဝင်တွေအဖြစ်ဝန်ခံတဲ့အတွက်ဧပြီလ4ရက်နေ့မှာမြို့နယ်တရားသူကြီးကအခုလိုထောင်ဒဏ်တွေချမှတ်လိုက်တာဖြစ်တယ်လို့သူတို့အမှုကိုလိုက်ဆောင်ရွက်ပေးနေတဲ့ရှစ်နေကိုထွန်းလာကပြောပါတယ်။အခုထောင်ဒဏ်ချမှတ်ခံရသူတွေဟာဘူဒီတောင်ကြောက်တော်ကြောက်ဖြူနဲ့မြင်းပြမြို့နယ်တွေကဖြစ်ပါတယ်။အလားတူမတ်လ30ရက်နေ့ကလည်းရခိုင်လူငယ်12ဦးကိုလည်းရခိုင်တပ်မတော် AA နဲ့ဆက်တွယ်တယ်ဆိုပြီးမတရားအသိမ်းဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးက3နှစ်ကနေ9နှစ်အထိထောင်ဒဏ်ချမှတ်ခဲ့ပါတယ်။ဒီကရက်နှစ်ကရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ပိုင်းရခိုင်လူငယ်60နီးပါးကိုရခိုင်တပ်မတော်နဲ့ဆက်တွယ်တယ်လို့အာဏာပိုင်တွေကစွပ်စွဲပြီးဖမ်းဆီးထားပါတယ်။
မွန်ပြည်နယ်ကြိုက်မရောမြို့နယ်ကော့တွန်းကော့ပနော့ကျေးရွာအနီးမှာတည်ဆောက်နေတဲ့ပြည်လက်မီဆဲယုံ MCL ဟာကြောက်မီတွေးဆွိုင်းအင်းနဲ့လဲပတ်မှာကိုကန့်ကွက်ကြောင်းမွန်ပြည်တစ်ပါတီက AB လက်တရက်နေ့မှာတဘောထားထုတ်ပြန်ခဲ့ပါတယ်။ SCG MCL ကုမ္ပဏီအနေနဲ့ဆဲယုံမတည်ဆောက်ခင်ကတည်းကကြောက်မီတွေးဆွိုင်းအင်းအုံပြုတ်လဲပတ်မဲ့အကြောင်းဒီရခံတွေကိုပွင့်ပွင့်လင်းလင်းရှင်းပြတာတွေမရှိဘူးဆက်ယုံတိဆောက်ပြီးခါနေမှာကြောက်မိတွေအတုံးပြုတ်လဲပတ်မယ်လို့ထုတ်ဖော်ပြောဆိုတာကိုလက်မခံနိုင်ဘူးလို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဆက်ယုံတိဆောက်ပြီးပြည်လက်မီလုပ်ငန်းထုတ်လုပ်တာကိုကန့်ကွက်စရာမရှိပေမဲ့ဆက်ယုံလဲပတ်ဖို့ကြောက်မိတွေအတုံးပြုတ်တာကိုတော့ကန့်ကွက်ရတာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုစီမံကိန်းကြောင့်တပါဝပတ်ဝန်းကျင်ပြည့်စည်မဲ့အရေးကိုဝိုင်းဝန်းကာကွယ်သွားမယ်လို့မွန်ပြည်တစ်ပါတီဗဟိုလုပ်မှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနိုင်ဝန်လကပြောပါတယ်MCL ဆက်ယုံတွင်2016ခုနှစ်နှစ်လယ်ပိုင်းမှာစတင်လည်ပတ်နိုင်ရင်အသုံးပြုမဲ့ကြောက်မီတွေတန်ချိန်3000ကိုတင်ပို့ဖို့ခွင့်ပြုချက်ရရှိပြီဖြစ်တယ်လို့ MCL ရဲ့အုပ်ချုပ်မှုဒါရိုက်တာ Mr. Vijitta Sarun ကပြောပါတယ်
အစိုးရတက်လက်ထက်မှာအကြိကင်းစင်တဲ့ပြည်내အစိုးရဖြစ်အောင်အတိတ်ကလှုပ်ဆောင်သွားမယ်လို့ကရင်ပြည်내ဝန်ကြီးချုပ်အသက်နန်းခင်ထွေးမြင့်ကဧပြီလ4ရက်နေ့ကပထမဦးဆုံးအကြိမ်ဖအံမြို့နယ်ဌာနဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံမှုမှာတတိပေးပြောကြားလိုက်ပါတယ်အကြိကင်းစင်ရေးအတွက်ကရင်ပြည်နယ်မှာရှိတဲ့အစိုးရဖွဲ့ဝင်တွေကိုလက်ပေးလက်ယူလှုပ်ဆောင်မှုတွေတရှိပါကပြပြသားသားအပြစ်ပေးသွားမှာဖြစ်တယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကလည်းပြည်နယ်ဝန်ကြီးချုပ်တွေကိုအကြတိမူလိုက်စားရင်တော့ရပ်တည်ပေးမှာမဟုတ်ဘူးဆိုပြီးတော့တတိပေးထားခြင်းလည်းရှိပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NLD အစိုးရကနေပြည်ထောင်စုတိုင်းရင်းသားရေးရဝင်ကြီးဌာနကိုအသစ်ဖွဲ့စည်းခဲ့သလိုမွန်မျိုးသားပါတီကဒုတိယဥက္ကဋ္ဌနိုင်သက်လွင်ကိုဝင်ကြီးခန့်အပ်ခဲ့ပါတယ်တိုင်းရင်းသားရေးရဝင်ကြီးဌာနဟာတိုင်းရင်းသားတွေအတွက်ဘလောက်ထိအရေးပါသလဲတိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားကိုစိုင်းမွန်းကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင
် NLD အစိုးရကပြည်ထောင်စုတိုင်းရင်းသားရေးရဝင်ကြီးဌာနတည်အတွက်ဝင်ကြီးနေရာကိုမွန်မျိုးသားပါတီဒုတိယဥက္ကဋ္ဌနိုင်သက်လွန်ကိုဝင်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။ NLD အစိုးရကပြည်ထောင်စုတိုင်းရင်းသားရေးရဝင်ကြီးကိုတိုင်းရင်းသားရေးရမြေများလုတ်ပိုင်ခွင့်ပေးထားတာကိုဆင်းရှင်းလင်းလင်းမရှိဘူးလို့ PNR ကဘုံမျိုးသားလူမျိုးရေးအဖွဲ့ချုပ်နိုင်ရကခွန်ဥက္ကာကပြောပါတယ
်။ဝင်ကြီးဌာနရဲ့လုတ်ပိုင်ခွင့်ကဘယ်လောက်ကျယ်လဲဘယ်လောက်ကျင်းလဲသူပေးလိုက်တဲ့ mandate ပေါ့ပဲလိုက်ကြတယ်ပဲကိစ္စတွေဆိုတာကောင်းကောင်းမရှင်းမလင်းဖြစ်နေတော့တောင်းကြည့်ရအောင်
ပြည်ထောင်စု Institute Director ဥခွန်ဆိုင်ကတော့ဒီဝင်ကြီးဌာနရှိလာတာတိုင်းရင်းသားတွေအတွက်ပုံမှန်ကောင်းမွန်တယ်လို့ပြောပါတယ်
ဆိုင်သားကြီးရလို့သူကမှတာဝန်ပြတာကောင်းတယ်။ဒီညာသူတို့မှလည်းဒီညာတဲ့အတိုင်းလုပ်သွားနိုင်ဖို့ပေါ့နော်။ဒါကျွန်တော်တို့အများကြီးအားပေးရတယ
်။ရှင်မြူတာတပ်ဦးပူးစင်ကျုံကတော့ပြည်ထောင်စုမြန်မာနိုင်ငံမှာတိုင်းရင်းသားအရေးကြောင့်နှစ်ပေါင်း60ကျော်တိုက်ပွဲဝင်လာရတယ်။တိုင်းရင်းသားအရေးကိုဝန်ကြီးဌာနတစ်ခုအောက်ထားရှိုံနဲ့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်
။နှစ်ပေါင်း60ကျော်ကြာတိုင်းရင်းသားနဲ့နှစ်ကန်ကျော်နိုင်ငံဖွဲ့စည်းရတဲ့တောင်းဆိုလို့ဖြစ်တယ်။ဒါပါလဲဆိုတော့ကျွန်တော်တို့လူသားတန်းတူပြီးတိုင်းရင်းသားလူမျိုးစုတိုင်းကကိုယ်ပိုင်ပြတ်ထန့်ခွင့်ရှိဒါကိုယ်ပိုင်အုပ်ချုပ်ခွင့်မဟုတ်ဘူးကိုယ်ပိုင်ပြတ်ထန့်ခွင့်ရှိနောက်ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးဆွေးနွေးပွဲနဲ့ဆက်ပြီးဆောက်သွားမယ်ဖြစ်တယ်ကျွန်တော်ရဲ့အစီအစဉ်ကိုပြတ်ထားပါတယ်တော့ကျွန်တော်တို့တိုင်းရင်းသားအရေးကဝန်ကြီးဌာနတစ်ခုရဲ့အောက်မှာရှိနေတဲ့အနေအထားမျိုးပေါ့
အဲ့ဒီတိုင်းရင်းသားရေးရဝန်ကြီးဌာနဝန်ကြီးကိုရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်အထွေထွေတွင်ရင်မှုဆိုင်းညွန့်လွန်ကိုအနှင်းတာဝန်ပေးဖို့ NLD ခေါင်းဆောင်ကတိုက်ရိုက်ခေါ်ယူကမ်းလှမ်းပေမယ့်ဆိုင်းညွန့်လွန်ကလက်မခံပါဘူး။နိုင်တက်လွန်ကိုတိုင်းရင်းသားရေးရဝန်ကြီးခန့်အပ်ရမှာတက်ဆိုင်ရာပါတီကိုအကြောင်းကြားတာမျိုးမရှိတဲ့အပေါ်ကတိကအောင်ဖြစ်ရုံကလွဲလို့ကန့်ကွက်စရာမရှိကြောင်းမွန်မျိုးသားပါတီခေါင်းဆောင်တွေကပြောပါတယ်
ဆက်ပြီးတော့မတ်လ30ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်လွှတ်တော်မှာကချင်ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဒေါက်တာခက်အောင်ကိုအတည်ပြုလိုက်ပြီးဖြစ်ပါတယ်ကချင်အမျိုးသားတူဖြစ်တဲ့ဒေါက်တာခက်အောင်ဝင်ကြီးချုပ်ဖြစ်လာတဲ့အပေါ်ကချင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကလည်းဘလို့အမြင်ရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးအမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင
်ကချင်မျိုးသားဒေါက်တာခက်အောင်ပြည်နယ်ဝင်ကြီးချုပ်အသစ်ဖြစ်လာတဲ့အပေါ်ကချင်မျိုးသမီးမတ်ခေါင်တော်ကသူ့ရဲ့မြင်ကိုခုလိုပြောပါတယ
်သူ့ဝင်ကြီးချုပ်အရာဖြစ်ပြီးလိုက်တာတော့ကျမတို့တိုင်းသူတယောက်အနေနဲ့တော့ဝမ်းသာပါတယ်ဒါပေမဲ့တခုရှိတာအရင်တော့ဝင်ကြီးချုပ်လည်းကချင်တော့ကချင်ပဲဒါပေမဲ့အများကြီးမျောလင့်ထားပေမဲ့ဖြစ်မလာဘူးပေါ့ပဲသူကလည်းဘာမှပြီးမှလူနေတဲ့ဆိုရင်တော့မဟုတ်ဘူးအားလုံးတက်ဖို့တော့ဘာမှဒီရမလုပ်ပြီးနိုင်တဲ့ကြောင့်တော့ဒီရလုပ်ရကိုင်းရပမာမူတည်ပြီးမှပဲတောင်းကြည့်ရအောင်ပါပေါ့သူကအခုမှတက်လာတာဆိုတော့တခုစိုးရိမ်မိတာလည်းရှိတာပေါ့နော်တရုတ်ပြပုံစံမျိုးဖြစ်နေမှာလည်းစိုးရိမ်မိတယ်
ကချင်ပြည်နယ်တွင်ဒေသတည်ငြိမ်ရေးအတွက်စိန်ခေါ်မှုတွေရှိနေချိန်မှာဝန်ကြီးချုပ်အသစ်အနေနဲ့လှုပ်ဆောင်နိုင်မဲ့ပေါ်စောင့်ကြည့်ရအောင်မယ်လို့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကဥလမုံလတောင်ကပြောပါတယ
်။ကျွန်တော်ကချင်လူမျိုးသားအတွက်ပေါ်ပြီးတော့ကျွန်တော်ကချင်ပြည်နယ်အတွက်ပါဟိုကောင်းလာမျိုးပဲဖြစ်နေပါလိမ့်မယ်။ဒါပေမဲ့ဒီလိုပြောလို့လာမလဲဆိုတော့ပြောလို့နည်းနည်းကြောက်လို့ဖြစ်နေတယ်။ဘာလို့လဲဆိုတော့ဥရဒီ energy အန်တန်ကွန်ထရိုးအော်ဒီဒီဘာမလဲ။ဒီလေးချာရအစပါလိမ့်။ဒါတော့ဒီလိုဖြစ်တော့လည်းဆုတ်ခွန်တော့ခါရည်ရကျေးဇူးအားလုံးလို့ပြောချင်တယ်။ဒါလို့ကြားနေဆိုတော့အဲ့တော့ဒီလိုပြောလို့ကြားတော့နည်းနည်းပြောလို့လည်းကျွန်တော်နဲ့ဖြစ်နေတယ
်။လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီခေါ်သူလေးပါတီအနေနဲ့ကတော့ပြည်သူအကျိုးကိုအမှန်တည်ဖို့မဲ့မိသူမစုကိုထောက်ခံကြိုဆိုတယ်လို့ပါတီခေါင်းဆောင်ဥွှေလေးကဆိုပါတယ
်ကျွန်တော်မြန်မာပြည်ကပါတီဆိုဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်ပေါ့ဘယ်ပါတီကပဲဟိုချစ်ဖြစ်လာဖြစ်လာဟိုချစ်ချုပ်ဖြစ်လာဖြစ်လာပေါ့ကျွန်တော်တို့ကဒီပြည်သူအတွက်အကျိုးပြည်သူမှာပြည်သူရဲ့လိုအပ်တဲ့အရာတွေကိုဖြစ်စီကူညီနေတဲ့ဟိုကြီးကျူးဒီဆိုရင်ကျွန်တော်တို့သဘောထားနေတဲ့ဘယ်ပါတီမဆိုတရားမဟုတ်ရဘူးဟိုမဟုတ်ရဘူးဆိုတာမဟုတ်ပဲနဲ့အားလုံးကိုကျွန်တော်တို့ကတက်ခံကြိုဆိုပါတယ်ပေါ့
ကချင်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်တဲ့တောက်တာခဲအောင်ကလည်းပြည်သူအလုံးလိုလားနေတဲ့ငင်းချမ်းရေးကိစ္စဘိန်းဆိုင်ပြိုးမှုအခြေအနေမူရီစေဝါကိစ္စနဲ့ဖာကဒေတာတွင်ကြောက်စိမ့်တူးပေါ်နေမှုကိုဦးစားပေးလှုပ်ဆောင်သွားမယ်လို့လည်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်အသက်60ရွယ်တောက်တာခဲအောင်ဟာကချင်လူမျိုးခရီးရန်ပါရာဝင်ဖြစ်ပြီး1982ခုနှစ်မှာရန်ကုန်သွားပတ်ဆိုင်ရာတပ်ကူမှ BTS ဘွဲရရှိခဲ့တယ်လို့ရန်ကုန်မန္တလေးမြစ်ကြီးနားနဲ့ပမော်မြို့တို့မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကချင်လူထုရဲ့တောင်းဆိုချက်အရကချင်ပြည်နယ်မှာရှိနေတဲ့ကချင်ပါတီ၃ခုတို့ပေါင်းစည်းဖို့ဧပြီလ၂ရက်နေ့ကမူအားဖြင့်သဘောတူညီခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ပါရှင်။VOA မြန်မာပိုင်းတောက်ကြနေနေတဲ့ခင်းအစီအစဉ်ကိုလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဂျမတ်ဦးမူဂျာဟီဒင်လို့အဖွဲ့မျိုးဟာအပြစ်မဲ့ပြည်သူတွေကိုရုပ်ရှင်ုံနေနိုင်ငံရေးစုရုံးပွဲတွေနှစ်တစ်ကူပွဲတော်တွေမှာကာလရှိကြကြတဲ့ကပြစ်မှတ်ထားတိုက်ခိုက်နေကြတယ်လို့အရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာစီဝဲကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေစဉ်ပြောကြားလိုက်ပါတယ်။မကြာသေးခင်တုန်းကပဲကူရီဂရမ်ဒေတာမှာကိုယ်ဝယ်ရဘာသာတရားပြောင်းလိုက်တဲ့အတွက်ကြောင့်ဆိုပြီးအမျိုးသားတအူးကိုအဲ့ဒီအဖွဲ့ကဓာတ်နဲ့ထိုးတက်လိုက်ပါတယ်။ ဒါဟာရှီယိုက်မွတ်စလင်တွေဟိန္ဒူတွေနဲ့ခရစ်ယာန်တွေကိုတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီတပ်ဖြတ်မှုဖြစ်သွားခဲ့တာပါလွန်ခဲ့တဲ့နှစ်အနည်းငယ်တွင်ဘလော့ဂါ၄ဦးလည်းတွေးအေးအေးနဲ့တပ်ဖြတ်ခြင်းခံခဲ့ကြရပါတယ်ဘလော့ဂါအဗီဂျစ်ရိုက်ဆိုသူဟာလည်းဒါကာမြို့ပေါ်မှာတင်ဒါနဲ့ခုတ်တက်ခံလိုက်ရပါတယ်အဲ့ဒီလိုလူမဆန်တဲ့လုပ်ရတဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတိုက်ခိုက်နေုံနဲ့မကဘဲသူတို့ကာလရှည်ကြာယုံကြည်ဆုပ်ကိုင်လာခဲ့တဲ့လွတ်လပ်စွာသဘောထားကွဲပြားခွင့်ကိုယ်ကိုယ်ရာဘာသာတရားတွေအပေါ်တီးခံခွင့်လွှတ်စိတ်နဲ့အစွန်းမရောက်မှုတို့ကိုပါတိုက်ခိုက်နေတာလည်းဖြစ်ပါတယ်အစိုးရတွေဟာပြည်သူလူထုကိုအစွန်းရောက်အဖွဲ့တွေရဲ့ရန်ကအကာအကွယ်ပေးတဲ့နေရာမှာစစ်တပ်တွေရဲတပ်ဖွဲ့တွေအုံပြုပြီးကာကွယ်ပေးတာတဲ့ကြော်လွန်ပြီးလှုပ်ဆောင်ပေးရမယ့်တာဝန်တွေရှိပါတယ်အစိုးရတွေအနေနဲ့တရားမျှတစွာအုပ်ချုပ်ဖို့လိုအပ်ပြီးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုကိုပြတ်ပြားစေမယ့်ဖန်စီထိတ်ချုပ်မှုတပ်ဖွဲ့တွေကိုအလွန်အကျွံအသုံးချမှုနိုင်ငံရေးလှုပ်ရှားသူတွေကိုကန့်တတ်ချုပ်ချယ်တဲ့အဆင့်ထိရောက်သွားစေတာမျိုးမဖြစ်စေဖို့လိုအပ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေကလူတွေအစွန်းရောက်လုပ်ငန်းတွေလှုပ်ဆောင်ဖို့တွန်းအားပေးသလိုဖြစ်သွားစေနိုင်တယ်လို့လက်ထောက်ဝန်ကြီးစေဝဲကပြောပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရတွေကြီးပဲလှုပ်ဆောင်လို့မရနိုင်ပါဘူး။အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ခိုက်တဲ့နေရာမှာဘာသာရေးခေါင်းဆောင်တွေအမျိုးသမီးတွေစီးပွားရေးလုပ်ငန်းတွေနဲ့လူငယ်တွေအပါအဝင်လူထုကိုလုတ်ပိုင်ခွင့်ပိုရှိလာအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့အစွန်းရောက်အကြမ်းဖက်မှုကိုတိုက်ခိုက်တဲ့နေရာမှာပြည်သူလူထုတိုးချင်းစီရဲ့အရေးချင်းတွေထွက်ပေါ်လာအောင်လှုပ်ဆောင်မှုအတွက်လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့လည်းလိုအပ်ပါတယ်။လက်ထောက်ဝန်ကြီးစေဝဲပြောကြားခဲ့သလိုပဲအဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာပြည်သူပြည်သားတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ငြိမ်းချမ်းစွာပြောဆိုခွင့်သူတို့ကိုယ်ကိုယ်ရာဘာသာတရားကိုယုံကြည်ကိုယ်ကိုယ်ခွင့်မကိုယ်ကိုယ်ခြင်းသူတွေအတွက်လည်းမကိုကွယ်ခွင့်နဲ့သူတို့ရဲ့ယုံကြည်မှုအရလွတ်လပ်စွာစီရင်ခွင့်တွေကိုအကာအကွယ်ပေးဖို့လိုအပ်ပါတယ်။ဒါတွေဟာတစ်ကမ္ဘာလုံးကလက်ခံထားတဲ့လူခွင့်ရေးတွေဖြစ်သလိုအစွန်းရောက်အကြမ်းဖက်မှုကိုခုခံတွန်းလှန်နိုင်တဲ့အရင်းအမြစ်တွေလည်းဖြစ်ပါတယ်။ပြည်သူလူထုအနေနဲ့အကျင့်ပြည့်ချဆမှုရဲတပ်ဖွဲ့တွေရဲ့မတရားလှုပ်ဆောင်မှုတို့ရီမဟုတ်ခွဲခြားဆက်ဆံတယ်လို့မခံစားရဘဲလွတ်လပ်စွာပြောဆိုခွင့်ရှိမယ်ဆိုရင်သူတို့အနေနဲ့အကြမ်းဖက်အစွန်းရောက်လုပ်ငန်းတွေကိုအခါမနှောင့်ခင်အစိုးရကိုအသိပေးအကြောင်းကြားနိုင်ကြမှာဖြစ်ပါတယ်။အစွန်းရောက်အကြမ်းဖက်မှုတွေကိုတိုက်ခိုက်တဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအနေနဲ့အားလုံးပါဝင်မှုဒီမိုကရေစီနဲ့လူ့ရဲ့ဆွမ်းအားအပေါ်ယုံကြည်အားထားမှုစတဲ့သူတို့ရဲ့မြေဥဖလာယုံကြည်မှုတွေကိုအမှန်တကယ်လေးစားလိုက်နာပြီးလှုပ်ဆောင်နိုင်ကြလိမ့်မယ်လို့မျှော်လင့်ပါကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဆာရာ ဆီဝဲကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆွမ်းရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်။လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်ရှင်။အခုတော့သတင်းလွှာတွေသတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ Dot K မျိုးသက်ကတင်ဆက်မှာပါရှင်။
ကျင်းတဲ့နိုင်ငံပါရီမြို့တိုက်ခိုက်မှုအတွက်တန်လျက်ရှိသူကိုဘယ်လ်ဂျမ်နိုင်ငံကနေပြန်ပြီးပို့ဖို့အတွက်ရဲတပ်ပတ်အနေငယ်ပို့ပြီးကြာနိုင်တယ်လို့သူ့ရှေ့နေကပြောနေချိန်မှာပဲဘရပ်ဆဲလ်လေးစိတ်ဘုံခတ်မှုနဲ့ပါအလို့ရှိနေတဲ့သူ့ရဲ့ပုံပါတဲ့ဗီဒီယိုအသစ်တစ်ခုကိုဘယ်လ်ဂျမ်ရဲတွေကချက်သက်ပရင်းနေမှာထုတ်ပြန်လိုက်ပါတယ်။ Flemish Dutch ဘာသာပြင်သစ်ဘာသာတွေနဲ့ရဲတွေဖြန့်ဝေခဲ့တဲ့ဗီဒီယိုထဲမှာ March 22ရက် Zaventem လေးစိတ်ဘုံပောက်ကွယ်မှုပြီးမင်းနဲ့ပိုင်းကပုံတွေကိုပြသထားပြီးလွတ်မြောက်သွားပုံရတဲ့မသေးဘဲခြံခဲ့တဲ့တက်တရမြောက်တန်တရရှိသူရဲ့ပုံကိုတွေ့ရပါတယ်။သူ့ကိုသတင်းတွေထဲမှာအုတ်ထုတ်နဲ့လူလို့ဖော်ပြသည်ရှိပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကပနမားမှတ်တမ်းပေါက်ကြောမှုမှာဆွဆွဲခံထားတဲ့သူ့ရဲ့အနည်းဆုံးပတ်သက်သူတွေထဲမှာအထင်ပြက်လက်ဆားမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်။နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တာမို့နိုင်ငံရေးကျင်းသားတွေနဲ့ကျောင်းသားတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လည်လွတ်မြောက်ဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းလက်ရှိအာဏာရပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကကြေညာပေးလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံယာထုစတင်ယူလိုက်ပြီးပထမဆုံးချိန်ထုတ်ပြန်တဲ့အကြေညာချက်မှာဒေါက်တာဆန်းစုကြည်ကနိုင်ငံရေးကျင်းသားတွေနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်ရတဲ့ကျောင်းသားတွေကိုပါအများဆုံးပြန်လည်လွတ်မြောက်ရေးအတွက်စွမ်းကုန်ကြိုးစားသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြွလှုပ်ရှားသူကျောင်းသားတို့ကိုဓာရီကင်ထားတဲ့လူတစုကဒက္ကမြို့တော်မှာရဲရဲဆက်ဆက်တပ်ပြတ်ခဲ့ပါတယ်။ဒီဥပဒေကျောင်းသားအနေနဲ့တက္ကသိုလ်ကအပြန်ဗိုလ်တပ်ဖူးနေမှာဓာနဲ့ခုတ်ခံရပြီးမော်တော်ဆိုင်ကယ်သမားတွေရဲ့ပြစ်ခတ်မှုကိုလည်းခံခဲ့ရတာဖြစ်ပါတယ်
။ဒေါက်ကင်မြို့သက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ကော်နီလီယပ်တီနာဖြစ်ပါတယ်။VOA မြန်မာပိုင်းတောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်သရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သောရရှင်အားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.